Welcome, welcome to the Voice, Voice of America in Burmese.
ကြာမှာရှင် VOA American တန်ရဲ့2025ခုနှစ်ဇန်နဝါရီလ28ရက် VOA မြန်မာပိုင်းရဲ့ညနေခင်းညပိုင်းအစီအစဉ်ကို Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါကျမတို့ရဲ့ဒီရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1925 32တို့အပြင်လိုင်းလက်မီတာ190 kHz 1905ရိုးကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ကိုတရားမဝင်ရောက်နေတဲ့ကိုလံဘီယာနိုင်ငံသားတွေပြန်ပို့ရေးနိုင်ငံသဘောတူညီချက်ရသွားပါပြီ။ဘယ်လာရုစ်နိုင်ငံရွက်ကောက်ပွဲရလာကိုအသေးမှမပြုကြောင်း EU ကပြောပါတယ်။မြန်မာနိုင်ငံမှာဆီယာနာတင်ခဲ့တဲ့2021ခုနှစ်ကနေဒီနေ့အထိသတင်းသမား200ကျော်ဖမ်းဆီးခံခဲ့ရပြီဖြစ်ပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မတ်အင်ဂျင်နိုင်နဲ့ပဲအတူတင်ပြပေးကြမှာပါခင်ဗျာ
။ကချင်ပြည်နယ်ဗမာမြို့မှာတော့အချက်အခြာနေရာတွေကို KIA နဲ့ပူးပေါင်းတပ်တွေထိန်းချုပ်လိုက်ပါတယ်
။ဗမာကတိုင်းလို့ပြီးတော့ရှိပြီ။စကခ27နဲ့တိုင်းလို့ရတော့ရှိပြီ။ဒါကတော့နောက်တိုင်းထားရတယ်။နေစိတ်ရပြီးအမြောက်ကတော့တန်ဆက်ကတတ်တို့
ဒါကတော့ဗမာဒေတာကန်တူက VOE ကိုပြောသွားတာပါ။သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါစစ်ကောင်စီစစ်မှုတန်းဒီစူးစောင်းမှုကြောင့်မိသားစုတွေစိုးရိမ်နေတဲ့သတင်းပေးပို့ချက်ကိုလည်းတင်ပြမှာပါ။အဲ့ဒီနောက်မှာတော့တရုတ်ဖိအားစစ်ကောင်စီရွေးကောက်ပွဲနဲ့2025အချိုးကွေးဆိုတဲ့သုံးသက်ချက်ကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဆက်သွယ်မေးမြန်းကန်စီးပွားရေးကဏ္ဍလူမှုရှုခင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့အတူပြောပြမှာပါရှင
်။အမေရိကန်မှာတရားမဝင်လာရောက်နေထိုင်သူတွေပြန်ပို့ရေးကိုလံဘီယာနိုင်ငံနဲ့သဘောတူညီမှုရရှိလိုက်ပြီးဖြစ်တာကြောင့်ကိုလံဘီယာအပေါ်အကွန်ခောက်ခံမဲ့အစီအစဉ်တွေကိုပြန်ရုပ်သိမ်းလိုက်ကြောင်းသမရအိမ်ပြူတော်ကဇန်နဝါရီလ26ရက်တနင်္ဂနွေနေ့နောက်ပိုင်းမှာကြေညာပါတယ်။စစ်လေရင်နေနဲ့ပို့တဲ့အစီအစဉ်အပါအဝင်အမေရိကန်ကိုတရားမဝင်ရောက်နေတဲ့ကိုလံဘီယာနိုင်ငံသားတွေကိုကန့်သတ်ချက်မရှိအကုန်ပြန်လက်ခံဖို့သဘောတူလိုက်တဲ့အကြောင်းအင်ပီရိုရဲ့ကြေညာချက်မှာဖော်ပြပါဗျ။အစောပိုင်းကတော့အမေရိကန်စစ်လေရင်နေနဲ့ပို့လာတဲ့နိုင်ငံသားတွေကိုပြန်လက်မခံနိုင်ကြောင်းကိုလံဘီယာသမ္မတဂူစတာဗိုပက်ထရိုကညှင်းဆန်ခဲ့ပြီးသူ့နိုင်ငံသားတွေကိုအရဖက်သုံးလေရင်နဲ့ပြန်ပို့ပေးတာအပါအဝင်ဂုဏ်သိက္ခာရှိရှိဆက်ဆံဖို့တောင်းဆိုခဲ့ပါတယ်။ကိုလံဘီယာသမ္မတရဲ့ညှင်းဆန်မှုကိုလက်တော့ပြန်တဲ့အနေနဲ့အခွန်တိုးကောက်တာအပြင်တန်ခတ်ရည်ရွယ်မှုတွေပါချမှတ်သွားမယ်လို့သမ္မတထရမ့်အစိုးရကပြန်လည်ချိန်ချောက်ခဲ့ပါတယ်။ကိုလံဘီယာနိုင်ငံသားတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေတင်ဆောင်လာတဲ့ပထမဆုံးလေရင်ဆက်ရောက်ခြင်းရှိမရှိကိုလံဘီယာအစိုးရအရာရှိတချို့အပေါ်ဒီခါမှာကိုလံဘီယာအရသာဒီတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေတင်ဆောင်လာတဲ့ပထမဆုံးလေရင်ဆားရောက်ခြင်းမရှိမချင်းကိုလံဘီယာအစိုးရအရာရှိတချို့အပေါ်ချမှတ်ထားတဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေနဲ့ကိုလံဘီယာကတင်သွင်းတဲ့ကုန်ပစ္စည်းတွေကိုတိုးမြင့်တဲ့အစီအစဉ်တွေကိုဆက်လက်ထားရှိသွားမယ်လို့လည်းအမေရိကန်သမ္မတအင်ပီရိုရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ခင်ဗျာ
။ဟာမက်စ်တွေနဲ့စစ်ပွဲစတင်ချိန်ကပိတ်ထားခဲ့တဲ့ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းကိုအစ္စရေးတပ်ဖွဲ့တွေကဝင်ခွင့်ပေးလိုက်တာကြောင့်ဒီနေ့အစောပိုင်းကဂါဇာမြို့ထဲကိုပါလက်စတိုင်းတွေပြန်လာနေကြပါပြီ။ဟာမက်စ်စစ်သွေးကြောအဖွဲ့ကိုချိန်မုံဖို့ရည်ရွယ်ချက်နဲ့အစ္စရေးကမြေပြင်ရောဝေဟင်ကပါစစ်ဆင်ခဲ့တာကြောင့်အကြီးအကျယ်ပျက်စီးထိခိုက်ခဲ့တဲ့ဂါဇာမြို့ကိုလူပေါင်းထောင်နဲ့ချီပြန်လာနေပြီးအများစုကခြေလျင်လျှောက်ပြန်လာနေကြတာပါ။စစ်ပွဲအတွင်းကအစ္စရေးကဘေးလွတ်ရာရှောင်ဖို့အမိန့်ထုတ်ခဲ့တာကြောင့်ဂါဇာမြို့ကံတွေအပြေးလွှားထွက်ပြေးခဲ့ကြရပါတယ်။အစ္စရေးနဲ့ဟာမက်စ်ကြားအပြစ်ခတ်ရစဲရေးသဘောတူညီချက်အရဂါဇာမှာဟာမက်စ်တွေဖမ်းဆီးထားတဲ့တရားခံတို့ကိုပြန်လွှတ်ပေးခဲ့တယ်လို့အစ္စရေးကလည်းဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့ပြီးစာနာမှုအကူအညီတွေပုံမရောက်ရှိလာချိန်မှာပဲပါလက်စတိုင်းတွေလည်းနေရက်ပြန်လာနေတာဖြစ်ပါတယ်။တရားခံလွှတ်ပေးရေးကြံ့ကြာမှုအတွက်အခြေတင်ဖြစ်ခဲ့ရပြီးတဲ့နောက်အမျိုးသမီးတရားခံအာဘယ်ယီဟော့နဲ့နောက်နှစ်ယောက်ကိုတောက်ကြနေနောက်ဆုံးထားပြန်လွှတ်ပေးမှာဖြစ်ကြောင်းဂျာဝင်ဆက်ဆက်ပေးနေတဲ့ကာတာနိုင်ငံကဒီကနေ့အစောပိုင်းမှာကြေညာခဲ့ပါတယ်ရှင
်။ရဝါနာနိုင်ငံကကြောရောနောက်ခံပေးထားတဲ့သဘုံအဖွဲ့တွေကွန်ဂိုနိုင်ငံအလဲပိုင်းမှာရှိတဲ့အကြီးဆုံးမြို့ကိုဝင်ရောက်လာခဲ့တဲ့အကြောင်းမျက်မြင်သက်သေတွေကဒီကနေ့ဇန်နဝါရီလ28ရက်နေ့မှာပြောပါတယ်။ဒါဟာကမ္ဘာမှာအဆိုးဝါးဆုံးစာနာမှုဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ဒေသအတွင်းဆယ်စုနှစ်တင်တဲ့ချီဖြစ်ပေါ်နေတဲ့ပဋိပက္ခတွေရဲ့နောက်ဆုံးတင်းမာမှုထပ်မံဖြစ်ပေါ်လာတာလည်းဖြစ်ပါတယ်။တူစီလူမျိုးတွေဥဆောင်တဲ့ M23 ပြည်သူ့စစ်အဖွဲ့ဥဆောင်တဲ့ တဘုံညမောင်းအဖွဲ့ကတော့ရေကတရေကန်ကြီးဘေးမှာတရှိနေတဲ့အဲ့ဒီတမျိုးလုံးကိုတင်ပိုက်ထားလိုက်ပြီးဖြစ်ကြောင်းပြောဆိုပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူးလေစိတ်မြို့လေကောင်နဲ့ရဝန္ဒာနိုင်ငံနေဆက်အနီးတို့မှာတနတ်တန်နေကြရတဲ့အကြောင်းကွန်ဂိုအစိုးရနဲ့မာမိတ်ပြုထားတဲ့ပြည်သူ့စစ်အဖွဲ့နဲ့ M23 အဖွဲ့တို့ကြားအပြန်အလှန်ပြစ်ခတ်မှုတွေရှိနေတဲ့အကြောင်းမျက်မြင်သက်သေတွေကလည်းပြောပါတယ်မြို့ထဲမှာအခြေအနေတွေရှုပ်ထွေးနေပြီးလေစိတ်နားမှာစစ်သားတွေကိုတွေ့ရပေမဲ့ M23 အဖွဲ့ကိုတော့မတွေ့ရသေးကြောင်းစတိုးဆိုင်တွေကနေလူယူတာတွေလည်းရှိနေတဲ့အကြောင်းအမည်မဖော်လို့တဲ့မြို့ကတအူးကလည်းရိုက်တာသတင်းဌာနကိုပြောပါတယ်။ရဝန္ဒာနိုင်ငံအတွင်း1994ခုနှစ်တုန်းကဟူတူအစွန်းရောက်တွေကတူစီမျိုးနွယ်စုတသန်းလောက်နဲ့သဘောထားပျောက်ပြောင်းတဲ့ဟူတူတချို့ကိုတပ်ဖြတ်တဲ့ဖြစ်ရနောက်ပိုင်းဒေသတွင်းစစ်ပွဲနှစ်ခါဖြစ်ခဲ့တဲ့ဒီကွန်ဂိုနိုင်ငံအရှေ့ပိုင်းဒေသဟာသဘုံအဖွဲ့တွေမြေပိုင်ရှင်တွေပြည်နေတဲ့ပောက်ကွဲလူနီးနီးဖြစ်နေတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။
Belarus နိုင်ငံရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမှာမဟုတ်တယ်လို့တရားမဝင်ဘူးဆိုပြီးဥရောပသမ္မတကပြောလိုက်ပါတယ
် Elections that happened in Belarus and of course we are standing with the Belarusian people Belarus
ဒီရွေးကောက်ပွဲဟာအတူအရောင်ရွေးကောက်ပွဲပါ Belarus ပြည်သူတွေနဲ့အတူကျမတို့ဆက်လက်ရည်တည်သွားမှာပါBelarus ဟာဥရောပရဲ့ဦးစားပေးအလေးထားစရာကိစ္စရပ်ဖြစ်ရှိနေပါတယ်လို့ EU ဥရောပသမဂ္ဂနိုင်ငံသားရေးရာမူဝါဒဆိုင်ရာအကြီးအကဲ Kaya Kallas ကပြောသွားတာပါ Belarus နိုင်ငံမှာအာဏာကိုနှစ်ပေါင်း30ကျော်ကြာချုပ်ကိုင်လာခဲ့သူသမ္မတ Alexander Lukashenko ဟာတနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာမဲအပြတ်တက်တဲ့အနိုင်ရကြောင်းဒီကနေ့ဇန်နဝါရီလ28ရက်နေ့ထုတ်ပြန်တဲ့အစောပိုင်းမဲရလက်တွေအရသိရပါတယ်Belarus ရွေးကောက်ပွဲကော်မရှင်အကြီးအကဲ Igor Kapinko ကတမရတယောက်ကိုရွေးချယ်တင်မြှောက်လိုက်ပြီးဖြစ်ကြောင်းသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့တယ်လို့ရုရှားနိုင်ငံပိုင်သတင်းဌာနကပြောပါတယ်ရွေးကောက်ပွဲမှာ89ရာခိုင်နှုန်းနီးပါးထောက်ခံမဲ့ရှိတဲ့အကြောင်းလဲသူကပြောပါတယ်ရုရှားသမရဗလာဒီမီယာပူတင်ကလည်းရွေးကောက်ပွဲအနိုင်ရအသက်80အရွယ်လူကာရှန်ကို9ကြိမ်မြောက်သမရတက်တန်းအနိုင်ရခဲ့တဲ့အပေါ်ဂုံယူဝမ်းတာကြောင့်ပြောကြပြီးရွေးကောက်ပွဲရလက်အရာလူထုဟာသူ့အပေါ်ထောက်ခံကြရတယ်ဆိုတာတန်တရာရှိစရာမလိုဘူးဆိုပြီးပြောကြခဲ့ပါတယ်ရှင
် View American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 1503ည9.25 kHz 1783ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေမှာ9မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်အတန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ2022ခုနှစ်စစ်တပ်အာဏာသိမ်းပြီးလင်းနစ်နီဘာကာလာအတွင်းသတင်းသမား200ကျော်ဖမ်းဆီးခံခဲ့ရပြီး2025ခုနှစ်ဇန်နဝါရီလ25ရက်နေ့အထိစီးရင်အရာသတင်းသမား43ယောက်အကျဉ်းချခံနေရဆဲဖြစ်တဲ့အကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM ကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံအနှံ့အကျဉ်းထောင်အသီးသီးမှာသတင်းသမားအနည်းဆုံး30ကျော်အများဆုံး60ဝန်းကျင်အထိထိမ့်သိမ်းခံခဲ့ရတယ်လို့လည်းကြေညာချက်မှာပါရှိပါတယ်။အကျဉ်းချခံရတဲ့သတင်းမီဒီယာသတင်းသမားတွေထဲမှာထောင်ဒဏ်တစ်သက်အပါအဝင်နှစ်ရှည်ထောင်ဒဏ်ကြာခံရတဲ့သတင်းမီဒီယာသမား12ဦးပါဝင်တယ်လို့ဖော်ပြပါတယ်။အဲ့ဒီ12ယောက်ဟာအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်တစ်သက်နဲ့အနှိမ်ဆုံးပြစ်ဒဏ်ထောင်ဒဏ်10နှစ်ကြာခံထားရသူတွေဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလကနေ2025ဇန်နဝါရီလအထိစစ်ကောင်စီဖမ်းဆီးနှိပ်စက်မှုနဲ့တပ်ဖြတ်မှုတွေကြောင့်တစ်ဆုံးခဲ့တဲ့သတင်းမီဒီယာသမားစုစုပေါင်း9ယောက်ရှိတဲ့အကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM ရဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။သတင်းမီဒီယာသမားတွေအပေါ်အများဆုံးအသုံးပြုတဲ့ဥပဒေပုံမှန်တွေဟာ905ကကြီး905ခခွေးနဲ့အကြမ်းဖက်မှုတပ်ဖြတ်ရေးဥပဒေတွေဖြစ်တဲ့အကြောင်းနဲ့သတင်းမီဒီယာ15ခုရဲ့လိုင်စင်တွေကိုစစ်ကောင်စီကရုပ်သိမ်းခဲ့တဲ့အကြောင်း၄နှစ်အတွင်းမီဒီယာတွေအပေါ်အပြင်းထန်ဖိနှိပ်ခဲ့သလိုသတင်းလွတ်လပ်ခွင့်ကိုတိုက်ရိုက်ထိပါခဲ့တဲ့အကြောင်း ICPN ရဲ့ကြေညာချက်မှာဖော်ပြပါတယ်ခင်ဗျာ။
တရုတ်နိုင်ငံသား9ယောက်ကိုပြန်ပေးဆွဲငွေတောင်းဖို့ကြိုးစားခဲ့ရဆိုတဲ့ဆွဆွဲချက်နဲ့ထိုင်းရဲ4ယောက် Ranger လက်နက်ကိုင်လုံခြုံရေးအဖွဲ့ဝင်1ယောက်နဲ့မြန်မာနိုင်ငံသား1ယောက်အပါအဝင်စုစုပေါင်းလူ6ယောက်ကိုအရေးယူထားခဲ့ကြောင်းမနေ့ကဇန်နဝါရီ26ရက်နေ့ Bangkok Sports သတင်းစာမှာရေးသားထားပါတယ်။တရုတ်နိုင်ငံသား9ယောက်ကို Laos နိုင်ငံမှာလကကောင်းတဲ့အလုပ်တွေပေးမယ်ဆိုပြီးဖြားယောင်းခေါ်ဆောင်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံအရှေ့မြောက်ပိုင်းပြည်နယ် တစ်ခုကတဲကိုကန်တစ်ခုမှာထားပြီးထိမ့်သိမ်းထားခဲ့တယ်လို့သတင်းမှရေးသားထားပါတယ်။သူတို့ကိုဘတ်ငွေ2သိန်းနဲ့ရွေးဖို့လာအိုစ်နိုင်ငံမှာရှိတဲ့ဆွေမျိုးတွေစီကတောင်းခံခဲ့တယ်လို့ဆိုပါတယ်။တရုတ်လူမျိုး9ယောက်ကသူတို့ကိုထားတဲ့တဲကိုကန်နေရာကို GPS ကတဆင့်ဆွေမျိုးတွေစီလှမ်းပို့ခဲ့တာကြောင့်ဆွေမျိုးတွေကထိုင်းရဲတပ်ဖွဲ့ကိုအကူအညီတောင်းခံခဲ့တာဖြစ်ပါတယ်ရှင်။
တရုတ်ရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းကိုမြန်မာနိုင်ငံနယ်ကြားအွန်လိုင်းငွေလိမ်လည်တဲ့ဂိုင်းတွေလက်ထဲရောက်အောင်ဖျားယောင်ပို့ဆောင်ခဲ့တာမှာအဓိကပါဝင်ခဲ့တယ်လို့တန်တရားရှိတဲ့လူတဦးကိုတရုတ်ရဲတပ်ဖွဲ့ကထိုင်းနိုင်ငံအကူအညီနဲ့ဖမ်းဆီးလိုက်ပါတယ်။တရုတ်နိုင်ငံဆိုင်ရာထိုင်းတန်ယုံနဲ့ရဲထိုင်းရဲအထူးတပ်ဖွဲ့တို့ပူးပေါင်းပြီးအဓိကရာဇဝတ်သားအဖြစ်တန်တရားရှိတဲ့သူကိုစနေနေ့ကဖမ်းဆီးခဲ့တဲ့အကြောင်းမနေ့ဇန်နဝါရီလ26ရက်နေ့နောက်ပိုင်းမှာတရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကကြေညာပါတယ်။ရန်လို့ခေါ်တဲ့တန်တရားရှိသူဟာဇန်နဝါရီလ25ရက်နေ့ကတရုတ်ပြည်ပြန်ရောက်လာတဲ့အကြောင်းကြေညာချက်မှာဖော်ပြထားပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။တရုတ်သတင်းစာတွေမှာတော့ဖမ်းဆီးခံရသူဟာအရင်ကတရုတ်နိုင်ငံကရုပ်ရှင်လုပ်ငန်းလုပ်ကင်ခဲ့ပြီးမြောက်ဝတီမြို့အနီးကငွေလင်ကိုင်းနေနေကြားဆောင်တပ်တွေနဲ့ဆက်ဆံနေသူဖြစ်တယ်လို့ရေးသားထားပါတယ်။တရုတ်ရုပ်ရှင်တရုတ်ဆောင်ရှင်ရှင်းကိုထိုင်းနယ်စပ်မှာရှိတဲ့ငွေကြေးလိမ်လည်တဲ့ဂိုင်းတစ်ခုကတရုတ်ဆောင်မှုစုပြီးဖျားယောင်ပြီးမြန်မာနယ်ကြားကိုပို့ခဲ့တာကြောင့်ထမ်းရတပ်ဖွဲ့ကအခုဇန်နဝါရီလဆန်းကကဲတင်ခဲ့ရပါတယ်ခင်ဗျာ။
တိုးနေစိတ်ကြောက်ရောဂါခွာနာရှာနာတို့လိုမွေးမြူရေးတိရစ္ဆာန်တွေမှာယောဂါကူးစက်မှုအန္တရာယ်စိုးရိမ်တာကြောင့်အာရှအာဖရိကနဲ့ဥရောပနိုင်ငံတွေကတိုးစိတ်ကြက်ဘဲနဲ့တခြားတိရစ္ဆာန်အသားတွေတင်သွင်းခွင့်တရုတ်နိုင်ငံကတားမြစ်လိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကယောဂါကူးစက်မှုနဲ့ပတ်သက်တဲ့အချက်အလက်တွေထုတ်ပြန်ခဲ့ပြီးတဲ့နောက်အသားစိမ်းနဲ့ပြုပြင်ထားတဲ့အသားနှမျိုးစလုံးကိုတင်သွင်းခွင့်ကန့်သတ်လိုက်ကြောင်းတရုတ်အကောက်ခွန်ဌာနကဇန်နဝါရီလ21ရက်နေ့ကစပြီးအမိန့်တွေကိုဇက်တိုက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းသတင်းအစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့အတူပြောပြခဲ့တာပါ။အခုတော့သတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်။ကချင်ပြည်နယ်ဗမော်မြို့မှာစစ်ကောင်စီတပ်စခန်းအများအပြားကိုကချင်လူမျိုးရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်လိုက်ကြောင်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါရတယ်။တိုက်ပွဲကာလရက်ပေါင်း90ကျော်ကြာလာခဲ့တဲ့နောက်ပိုင်းမှာဗမော်မျိုးကတန်ကြက်ကတန်ရင်အပါဝင်မြို့ပေါ်ရက်ွက်တော်တော်များများကိုထိန်းချုပ်နိုင်ပြီလို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံကလည်းအတည်ပြုလိုက်တာပါ။ဗမော်မျိုးတိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစီသူကပြောပြမှာပါရှင်
။ပြီးခဲ့တဲ့ဒီဇင်ဘာ4ရက်နေ့ကလေးကဗမော်မျိုးနဲ့မန်စီမျိုးကိုကရင်ပူးပေါင်းတပ်တွေကတပြိုင်တည်းထိုးစစ်ဆင်ခဲ့ပြီးတော့ဒီလ6ရက်နေ့မှာမန်စီမျိုးကိုတင်းယူခဲ့တယ်လို့ဒီကနေ့မှာတော့လေစိတ်ပါဝင်ဗမော်မျိုးကတပ်စခန်းအလုံးနီးပါးကိုထိန်းချုပ်လိုက်ပြီလို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဗမော်မျိုးကဒီကနေ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ KIA ရှေ့တန်းတပ်ဖွဲ့ဝင်တွေနဲ့နှီးဆက်သူတဦးက VOA ကိုအခုလိုပြောပါတယ်
။ဗမော်ကတင်းလို့ပြီးတော့တော့ရှိပြီ။စက္ကခ27လက်ခင်းလို့ရတော့ရှိပြီ။ဒါကတော့နောက်တိုင်းထားပြောတယ်။လေစိတ်တွေရပြီးအမြောက်ကတော့တန်ဆက်ကတက်တော့ထောက်ပို့တက်တော့များရထားပြီ။တစ်မျိုးလုံးနီးပါးထိန်းချုပ်ထားရဟုတ်တယ်ဗမော်က။ပြန်ဒီရဲ့ပိုင်းပုံပေါ်တိုက်ပွဲမှာတို့လေးချောင်းနဲ့အပြင်းထန်ခုခံတာပေါ့အဲတဏီလုံးလေးပါပဲတရက်ကိုလေးရအခါနဲ့ဆယ်နီးပါးလာ3-5ရက်ရှိပြီလေးချောင်းတိုက်ခဲ့မှာပြင်းထန်လုပ်နေတယ်တစ်ဖက်အထူးကြဆဆုံးတော့ရှိတာပေါ့မနေ့ည9နာရီလောက်တော့ဒီလိုင်စင်ဘက်ကိုပုံမှန်ကျဲသွားတယ်ဆက်ဖက်တာကတော့ကျဲသွားတယ်အဲဒီစားနဲ့9နာရီလောက်ကောင်းမောင်းရတာပေါ့ပြုံးနေဆက်ရတယ
် KIA ပြန်ကြားရေးတာဝန်ခံဘူးမကြီးနော်ဘူးကတော့လိုင်စင်ကိုလေးချောင်းကတိုက်ခဲ့မှုမှာတိကက်တန်ရတဲ့အခြေအနေမကြားသိရသေးကြောင်းလည်းပြောပါတယ်ဗမော်လေရင်ကွင်းနဲ့ပတ်သက်လို့လေရင်တွေဆင့်တက်လို့မရတော့တဲ့အနေအထားမှန်ပေမဲ့အပြည့်အဝမထိန်းချုပ်နိုင်သေးဘူးလို့လည်းပြောပါရတယ်
။ကိုမော်ဘက်ကအခြေအနေကတော့တက်ပွဲကတော့ပြည်ပမှာအင်တာနက်တုံးဖြစ်ပါရယ်။တန်ချက်ကတက်ရင်တိမ့်တာကတော့25ရက်နဲ့ညနေ3:45မိနစ်မှာတိမ့်တာဖြစ်ပါတယ်။အဲလေရင်ကွင်းကတော့အခုပြည်ပိုင်တိမ့်နေတဲ့အနေအထားတော့မဟုတ်ပါဘူး။ဒါပေမဲ့အဲကျွန်တော်တို့စစ်တမ်းသမားတွေအားလုံးနေရတော့ယူထားပြပါပြီအသက်ပါလဲအဲလေရင်ကတော့ဖြင်းတက်လို့တော့မရတော့ပါဘူးအဲဟိုဆောက်က27အဲ့ဘက်မှာလည်းတိုက်ပွဲတော့ဆက်ရှိပါတယ်အဲတိမ့်နေတဲ့နေသားတော့မဟုတ်ပါဘူးရှိသေးပါဘူးအဲတိုက်ပွဲတော့ဆက်ရှိတယ
်ဗမောတန်ချက်ကတရင်ကနေတန်ချက်ကကား9စီးတင်းစီရကြောင်းလဲ KIA ပြန်ကြိုက်ဌာနကသတင်းထုတ်ပြန်ထားပါတယ်လောလောဆယ်မှာတော့ KIA ပူးပေါင်းတပ်တွေကမြို့ပေါ်ရက်ွက်တော်တော်များများကိုထိန်းချုပ်ထားပြီးတော့စစ်ကောင်စီတပ်တွေကတပ်စခန်းနေရာမှာရှိနေကြောင်းဘုံကြီးနော်ဘူးကပြောပါရယ်ဗမာမျိုးမှာတိုက်ပွဲပြင်းထန်နေချိန်တနင်္ဂနွေနေ့ညနေပိုင်း KIA ရဲ့ဌာနချုပ်ဟောင်းလိုင်စင်ဘက်ကို စစ်ကောင်စီကလေကြောင်းကဘုံကျဲတက်ခိုက်တာနဲ့ပတ်သက်လို့စုံစမ်းနေသေးရှိကြောင်းလဲဘုံကြီးနော်ဘူးကပြောပါတယ
်။ညနေပိုင်းလေကြောင်းကလည်းဘုံကျဲတယ်လို့တော့ပြောတယ်ဒါမှအခုလည်းသူကနေဆဲပစ်ဖြစ်ပါရဲ့။ဘယ်လောက်ကြည့်သင်ချာတာလားအပမာကြီးတာလားဆိုတာတော့တိကျတော့မဆိုင်ရသေးပါဘူး
။ဘမော်မြို့မှာစစ်ကောင်စီဘက်ကစစ်စင်ရေးကူကဲမှုဌာနချုပ်စကခ21ခြေလင်းတက်ရင်၄ရင်အမြောက်တက်တန်ချက်ကာတက်အပြင်ဆက်သွယ်ရေးတက်စီးတက်အင်ဂျင်နီယာတက်စစ်မြေပြင်စစ်လက်နက်ပစ္စည်းတက်ထောက်ပံ့ရေးတက်စတဲ့လက်ရုံးတပ်ဖွဲ့တွေအခြေစိုက်ထားတာဖြစ်ပါတယ်။ဗမော်တိုက်ပွဲအခြေအနေထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလို VOA အနေနဲ့တီးခြားအတည်ပြုချက်ရဖို့ကြိုးစားနေစေဖြစ်ပါတယ်ခင်ဗျာ။
ကိုစီသူပြောပြသွားတာပါဆက်လက်ပြီးတော့ဒီစစ်ကောင်စီဘက်ကစစ်မှုထမ်းဥပဒေအရစစ်သားတွေကိုအတင်းကျပ်စစ်သားတွေကိုအတင်းကျပ်စုဆောင်းနေတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါစစ်ကောင်စီကအရွယ်ရောက်သူတိုင်းစစ်မှုထမ်းရမယ့်ဥပဒေကိုစတင်အကောင်အထည်ဖော်နေရမှာအမျိုးသမီးတွေအပါအဝင်လူငယ်တွေကိုစိတ်ရင်းကောက်ယူနေတာကြောင့်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်စစ်မှုထမ်းဥပဒေနောက်ဆက်တွဲဤဥပဒေတွေထုတ်ပြန်ပြီးတော့အကောင်အထည်ဖော်နေတဲ့အပေါ်မှာလည်းဥပဒေပညာရှင်တွေကမေးခွန်းထုတ်နေကြပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ထားတာကိုမမရသိအောင်ကပြောပြမှာပါရှင်
အခန်းစီကံပုံမှန်59ခုနောက်ဆက်တွဲပုံစံ12ခုနဲ့ဖော်ပြထားတဲ့ပြည်သူစစ်မှုရန်နယူဘရီများ2025ကိုစစ်ကောင်စီကပြီးခဲ့တဲ့ရက်ပိုင်းကတရားဝင်ထုတ်ပြန်လိုက်ပါတယ်စစ်မှုထမ်းမှုစင်ခေါ်တဲ့အမိန့်စာရရှိသူဟာဘိုးဖွဲ့ရဲ့ခွင့်ပြုချက်မရှိဘဲပြည်ပနိုင်ငံတွေကိုထွက်ခွာခွင့်မရှိစေရလို့ပြတန်းထားတာရက်ကြီးဥက္ကဋ္ဌတွေကိုလုပ်ပိုင်ခွင့်ပေးထားတာရက်ကြီးဥက္ကဋ္ဌတွေဟာစစ်မှုထမ်းမှုအသက်ပြည့်သူတွေရဲ့စီးရင်ကိုမြေပြင်ကွင်းစင်ကောက်ယူပြုစုပြီးနှစ်စဉ်တမန်ရမှာမြို့နယ်အဖွဲ့ကိုစီးရင်တင်ပြရမယ်ဆိုတာတွေပါဝင်လာပါတယ်။နောက်ပြီးစစ်မှုထမ်းမှုကိုယ်တိုင်ဆန္ဒပြုသူအရေးအတွက်မပြည့်ဘူးဆိုရင်မြို့နယ်အဖွဲ့ဟာမင်းနိုင်ရွေးချယ်တဲ့နီလန်းဒါမှမဟုတ်ဘ ਹੁ ကတမတ်တဲ့နီလန်းနဲ့ရွေးချယ်ရမှာတွေထည့်သွင်းထားပါတယ်။မိသားစုအတွင်းစစ်မှုထမ်းမှုအကျုံးဝင်အသက်အရေးအတွက်တဦးထက်ပိုရင်ကျန်သူတွေဟာလည်းအလှည့်ကျတာဝန်ဆက်ထမ်းရမှာတွေလည်းပါလာပါတယ်။ဒီချက်တွေကြောင့်မြို့ရွာနေဒေသတွေမှာစစ်မှုထမ်းမှုအတင်းကျပ်လှုပ်ဆောင်တဲ့ဖိအားတွေရှိလာတယ်လို့ရေဦးမြို့ကန်တူကပြောပါတယ်။သူတို့မြို့မှာစစ်မှုထမ်းမှုအတွက်တရင်စုဆောင်နေတဲ့အတွက်ဒေသခံတွေတင်းရှောင်နေရတယ်လို့ပြောပါတယ်
။ဟိုညတိုင်းလိုက်ဆွဲရပေါ့ကျွန်တော်တို့မညဟိုရဲနဲ့ကျွန်တော်တို့ဘီအင်အားလေးနဲ့ပေါင်းပြီးတော့ဟိုလိုက်ဆွဲရပေါ့ညတိုင်းအထက်ကဒီထဲမှာသူတို့လုံလုံရင်းနဲ့သူတို့ဟိုတိုက်ခန်းလေးကိုစလုံးပိတ်ထားတာပေါ့စနေ15ရက်လောက်တော့ရှိနေပြန်ဟုတ်ဒီတချို့ဟိုစစ်မှုထမ်းတဲ့သူတွေကတော့ဟိုတက်ဆန်သုံးသိန်းကိုလက်ထိုးပြီးတော့အဲ့ဒါဖြည့်ချင်းကြပေါ့ဟိုကြာကြာလေးမှမဟုတ်ဘူးမင်းကလေးလည်းအိုက်တန်းနေကြလူငယ်တော်တော်များများတော့ဒီဘက်နေဘက်ကိုထွက်ခဲ့ကြပြီက
ဒီလိုအတင်းကျပ်စစ်သားစုဆောင်မှုတွေနဲ့ပတ်သက်ပြီးတော့တက်ဆန်ရကြေးရွာမြို့နယ်တာဝန်ရှိသူတွေကို VOA ကအချိန်ချင်းဆက်သွယ်ဖို့လုပ်ပြီးမြင်ပြည်လေဖြည့်ဆိုတာမျိုးရှိခဲ့ပါဘူးလက်ရှိထုတ်ပြန်တဲ့အဲ့ဒီပြည်သူစစ်မှုထမ်းနယူဘရီများ2025မှာနိုင်ငံတဝန်းလုံးဒါမှမဟုတ်ဒေတာတချို့မှာနိုင်ငံတော်ကာကွယ်ရေးနဲ့လူမျိုးရေးအတွဲအရေးပေါ်အခြေအနေပေါ်ပေါက်ရင်စစ်မှုထမ်းမှုအရွယ်ရောက်သူအလုံးဟာစစ်မှုထမ်းဆောင်ရမယ်လို့လည်းပါပါတယ်စစ်မှုထမ်းမှုအသက်သတ်မှတ်ချက်အကျုံးဝင်သူတိုင်းစစ်မှုထမ်းရမှာဖြစ်တယ်လို့စစ်မှုထမ်းပြီးသူများလည်းလိုအပ်ရင်ထပ်ပြီးတော့စစ်မှုထမ်းရမယ်ဆိုတာမျိုးလည်းပါဝင်ပါတယ်အေယာဝတီတိုင်းပြည်မှာတော့အမျိုးသမီးတွေကိုပါစီးရင်ကောက်ယူတာတွေရှိတယ်လို့အမည်မဖော်လိုတဲ့ဒေတာကအမျိုးသမီးကပြောပါတယ်သမထားတဲ့စစ်မှန်ဥယျမရတာတွေရှိတာမို့ရက်ကြီးဥက္ကဋ္ဌတွေနေရာမှာစစ်ကောင်စီကတိတက်ခန့်အပ်ထားတဲ့သူတွေဝင်ရောက်ပြီးတော့စစ်သားစုဆောင်ရေးအတွက်လှုပ်ဆောင်မှုပြင်ဆင်နေတယ်လို့ပြောပါတယ်။အခုချိန်ထိတော့နာမည်စင်းပေးထားပြီးမဲ့ဘယ်တော့ခေါ်မယ်ဆိုတာအတိအကျမသိတဲ့အကြောင်းအဲ့ဒီအမျိုးသမီးကပြောပါတယ်။နာမည်စင်းကောက်ခံထားသူတွေအနေနဲ့ခီးသွားတာကအစတက်ဆိုင်ရာကိုအတိပေးခဲ့ရတာမျိုးတွေလို့ရတယ်လို့အုတ်ထင်းသူတွေကစစ်မှုထမ်းရမယ့်သူရှိကြောင်းလက်မှတ်ထိုးထားရတယ်လို့ပြောပါတယ်။အလုသမားများစုနေထိုင်တဲ့လှိုင်းသားရပဲ့အခြေအနေကိုဒေသခံတူကအခုလို့ပြောပါတယ်
။သူတို့အလှည့်ကြပါတော့တစ်ကနေ16ရက်ကွယ်ရှိရင်တစ်ကတိကလာပေးရမယ်ဆိုရင်တစ်ရက်ကွယ်ကဒီကလာနှစ်ယောက်ပေးရမယ်ဆိုရင်နောက်16ရက်ကွယ်ပြည့်တော့မှနောက်တစ်ကဒီကလာကိုနောက်နှစ်ယောက်လာကောက်တင်းတွင်းထားတာကတော့ဟာဘယ်သူရောမင်းတို့ဝင်ပါလားဝင်မင်းတို့နှစ်သိန်းပေးမယ်အဲ့ဒီမင်းတို့လှုပ်ပေးကင်ပေးမယ်။အဲ့လိုအုတ်ကြီးတွေရောပါရအောင်။ဟိုတခါလေကျွတ်တင်ပြင်ဆင်ထားကြ။သေးချတဲ့ကောင်လေးသေးချတဲ့ကောင်လေးလမ်းမှာတွေ့လို့မိရင်မင်းတို့ဆက်တဲ့ဝင်မလား။အဲ့လိုမျိုးဆက်တဲ့ဝင်မဝင်ရင်မင်းတို့ထောင်ကြမယ်။ဝင်မယ်ဆိုရင်မင်းတို့ပတ်စံတစ်သိန်းရမယ်နှစ်သိန်းရမယ်။မင်းတို့အိမ်ကိုသလားတစ်သိန်းပေးမှာလို့ပါလို့ပေါ့နော်။ဟိုမပေးလည်းပေးနေပေါ့။အဲ့လိုသဘောနဲ့ထောင်ကြခံမလား။မင်းတို့မိဘနဲ့ဆွေးနေမလား။ဒါမိဘကိုခေါ်။ပေါ်ပြီးတော့အဲ့လိုဆက်တဲ့ဝင်မယ်ဒီလိုလုပ်ပေါ့
။ရှိပြီးသားဘက်မှာတော့စစ်မှုထမ်းဖို့တင်းသွင်းခံရတာတွေ ပထမကျင်သူတွေဆိုရင်ငွေပေးရတာတွေရှိပြီးတော့ရကြီးတာဝန်ရှိသူတွေကစစ်မှုထမ်းမှုရှောင်ရှားနိုင်အောင်တလားတစ်ခါစီစဉ်ပေးတာတွေရှိတယ်လို့လေဒေသခံတူကပြောပါတယ်။ဥပဒေပါခန်းကားအရစစ်မှုထမ်းခြင်းမှကိလခွေကာလရှော့ပေါ်ခွေကာလရွှေဆိုင်ခွေတွေရှောက်ထားနိုင်တယ်လို့ဖော်ပြပေမယ့်ဘ ਹੁ အဆင့်ထိအဆင့်လိုက်စီစဉ်မယ်လို့ဖော်ပြထားပြီးဘလို့အချက်ရှိရင်ရှော့ပေါ်ခွင့်ကာလာရွှေဆိုင်ခွင့်ရှိမလဲဆိုတာတိတိပပတိတိချချာဖော်ပြထားတာမရှိပါဘူးစီမှုတံမှုစင့်ခေါ်တဲ့အမိစာရရှိသူဟာဘ ਹੁ အဖွဲ့ရဲ့ခွင့်ပြုချက်မရှိဘဲပြပနိုင်ငံတွေကိုထွက်ခွာခွင့်မရှိစေရလို့ပြတ်ထန်းထားတာကြောင့်ပြပကိုခီးသွွားလုံးလုံးမဲ့လူငယ်တွေပေါ်မှာတက်ရောက်မှုတွေရှိလာတယ်ဆိုပြီးတော့စိုးရင်ကြပါတယ်မြန်မာနိုင်ငံမှာစစ်မှုထမ်းရဲ့အကျုံးဝင်သူအမျိုးသား 6.3 သန်းအမျိုးသမီး 9.8 သန်းစုစုပေါင်း 14 သန်းနီးပါးရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။စစ်မှုထမ်းရမယ့်အသက်ပိုင်းခြားကိုတာမန်အရသာအမျိုးသားတွေမှာ 18 နှစ်ကနေ 35 နှစ်အတွင်းနဲ့အမျိုးသမီးတွေမှာ 18 နှစ်ကနေ 29 နှစ်အတွင်းဖြစ်ပြီးဆရာဝန်အင်ဂျင်နီယာလိုအတတ်ပညာရှင်တွေဆိုရင်အမျိုးသားဖြစ်ပါကအသက် 18 နှစ်ကနေ 45 နှစ်အမျိုးသမီးဖြစ်ပါကအသက် 18 နှစ်ကနေ 35 နှစ်ဆိုပြီးစစ်မှုထမ်းတက်ကိုသတ်မှတ်ထားပါတယ်ရှင်
။မမသစင်အောင်ပြောပြသွားတာပါအခုတော့စစ်ကောင်စီစီစဉ်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သုံးသက်ချက်ကိုကြီးကြရအောင်ပါရှင်။တရုတ်နိုင်ငံဟာမြန်မာစစ်တပ်ပြိုကျမသွားအောင်အဓိကကြားခံပေးတဲ့နိုင်ငံဖြစ်ပေမဲ့မြမအရေးလှုပ်ရှားမှုတစ်ခုလုံးရဲ့အဖြစ်ကိုဆုံးဖြတ်မှာမဟုတ်တဲ့အကြောင်းမြမအရေးကျွမ်းကျင်သူပညာရှင်တအူးကရှုမြင်ပါတယ်။အာဏာသိမ်းပြီးတော့၄နှစ်အကြာမှာစစ်တပ်အုပ်ချုပ်မှုကိုရွေးကောက်ပွဲကနေတရားဝင်မှုရအောင်တရုတ်နိုင်ငံကအဓိကထောက်ခံအားပေးနေတယ်လို့လည်းဒေတာရင်းအကဲခတ်တွေကမြင်ပါတယ်။လူခွင့်ရေးဖွဲ့တွေကတော့ရွေးကောက်ပွဲဟာမြန်မာနိုင်ငံကိုအကျက်အတဲတွေကြားကရုံးထွက်နိုင်ဖို့စာမျက်နှာသစ်တစ်ခုဖြစ်နိုင်မယ်ဆိုတာလက်မခံကြပါဘူး။မြမရေးဒေတာတွင်အကဲခတ်တွေရဲ့သဘောထားအမြင်တွေကိုကိုသိန်းထိုင်ဦးကစူးစီးတင်ပြထားပါတယ်ရှင
်စစ်တပ်အုပ်ချုပ်ရေး၄နှစ်ကြာကာလအတွင်းမှာပြည်တွင်းပြည်သူတွေကြက်တဲပေါင်းစုံရင်ဆိုင်ရတဲ့ဒီချိန်ထဲမှာပဲစစ်ကောင်စီကိုယ်တိုင်လည်းပြည်တွင်းလက်နက်ကင်ပုံကံမှုနယ်မြေနဲ့စစ်စခန်းတွေဆုံးရှုံးတာနိုင်ငံတကာဖိအားတပ်မတော်ထိုးစစ်နဲ့ဖိအားပေါင်းစုံကိုရင်ဆိုင်ခဲ့ရပါတယ်စစ်အုပ်ချုပ်ရေးကြက်ကြက်ခံရပ်တည်နိုင်ပြီးပြိုကျမသွားအောင်ကာကွယ်ခဲ့တဲ့နိုင်ငံတွေထဲမှာတရုတ်နိုင်ငံအဓိကပါဝင်တယ်လို့ဒေသတွင်းကဲခတ်တွေကရှုမြင်ပါတယ်အမေရိကန်တက္ကသိုလ်ကနိုင်ငံတကာလေ့လာရေးဆိုင်ရာပါမောက္ခဒူးလည်းဖြစ် UNESCO အဖွဲ့ကြီးရဲ့နေဆက်ကျော်စိန်ခေါ်မှုဆိုင်ရာပညာရှင်ကွန်ရက်အဖွဲ့ရဲ့နာယကတယောက်လည်းဖြစ်တဲ့ဒေါက်တာအမီဒက်ဖ်အာချာရာကတော့ပြီးခဲ့တဲ့သတင်းဘက်ကထိုင်းနိုင်ငံဘန်ကောက်မြို့နိုင်ငံခြားသတင်းတော်များအသင်းမှကျင်းပတဲ့စာအုပ်မိတ်ဆက်ပွဲမှာအခုလိုပြောသွားပါတယ
် So China has a in significant leverageBut not total leverage.
ဒီဥမာအရေးပါတဲ့တွန်းကအချိန်ဩဇာရှိပါတယ်။ဒါပေမဲ့ရလက်တစ်ခုလုံးအတွက်အပြေဖြစ်မဲ့လုံးဝဩဇာလွှမ်းမိုးမှုလို့ပြောလို့မရပါဘူး။ဒီနိုင်ငံကလက်မခံဘူးဆိုရင်မြန်မာနိုင်ငံအတွက်အပြေရဖို့တိတ်ကိုခတ်ခဲတယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံအတွက်အပြေကိုဒီနိုင်ငံကဖန်တီးပေးနိုင်တာမျိုးလည်းမဟုတ်ပါဘူး။မြန်မာနိုင်ငံအတွက်အပြေကဘာလဲဆိုတာမျိုးတော့ဒီဥကပြထမ်းမပေးနိုင်ပါဘူး။
ရောက်ပိုင်းတိုင်းဒေသလေးနဲ့ကင်ဖွဲ့တချို့နဲ့စစ်ကောင်စီကြာပြည့်ခတ်ရစဲရီဖီအားပေးနိုင်ခဲ့ပြီမဲ့တရုတ်ရဲ့ဩဇာတရားမှုမရှိတဲ့နေရာတွေတော်တော်များများရှိနေပြီးတရုတ်နိုင်ငံအတွက်လည်းနေဆက်တည်ငြိမ်ရေးနဲ့သူ့ရဲ့ဂျိုးစီးပွားကိုကာကွယ်နိုင်ဖို့ကိုပဲအဓိကထားတယ်လို့ဒေါက်တာအမီဒက်ဖ်အာချာရာကသုံးသပ်ပါတယ်တိုင်းဒေသလေးနဲ့ကင်ဖွဲ့ကြီးကိုယ်တိုင်တရုတ်နိုင်ငံအပေါ်မှာယုံကြည်မှုမရှိဘူးလို့သူကရှုမြင်ပါတယ
် And you cannot overstate China's influence because not all theEthnic groups are under Chinese control.
ပြည်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုလိုတာထက်ပိုပြီးတွက်တာမျိုးတော့လုံးလို့မရပါဘူး။ဘာလို့လဲဆိုတော့တိုင်းရင်းသားဒေသတွေအားလုံးဟာပြည်ုပ်ရဲ့ထိန်းချုပ်မှုအောက်မှာရှိတာမဟုတ်ပါဘူး။လာရှိုးကိုသိမ်းပြီးနောက်ပိုင်းမှာပြည်ုပ်အပေါ်မယုံကြည်မှုတွေပိုပြီးများလာတာကိုတွေ့ရမှာပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထပ်ပြီးရှေ့တိုးပြီးနယ်တွေမသိမ်းနိုင်အောင်ပြည်ုပ်ဘက်ကဟန်တားတာမျိုးတွေကြောင့်လည်းပါပါတယ
်။ If I was an EAO, if I was a PDF
ကျွန်တော်ကတိုင်းဒေသလက်နက်ကိုင်အဖွဲ့ PDF ကာကွယ်ရေးတပ်ဖွဲ့ဆိုရင်တရုတ်ဟာကျွန်တော်တို့အကျိုးစီးပွားကိုဆန့်ကျင်နေတယ်ဆိုတာတွေးမိမှာပါ။နယ်မြေတွေထပ်တိုးပြီးမရအောင်တရုတ်ကတားမြစ်လာပါတယ်။ဒါကြောင့်တရုတ်နိုင်ငံပေါ်လူကြိုက်နေလာတာပါ။ဒါပေမဲ့တရုတ်ဟာအရေးပါတဲ့နေရာမှာမပါနိုင်တော့တာမျိုးတော့မဟုတ်ပါဘူ
း။2025ခုနှစ်အတွင်းစစ်တပ်အာဏာသိမ်းပြီး၄နှစ်ကျော်ကြာမြန်မာနိုင်ငံရဲ့အချို့အကွေလာလာအပေါ်ကိုနိုင်ငံတကာပညာရှင်တွေသုံးသပ်ဆွေးနွေးနေကြပါတယ်။တရုတ်နိုင်ငံဟာဒေသတွင်းအထူးသဖြင့်အာဆီယံနိုင်ငံတွေနဲ့အတူမြန်မာနိုင်ငံရဲ့အကြက်တဲရဲ့ထွက်ပေါက်ဆိုပြီးရွေးကောက်ပွဲကျင်းပနိုင်ရေးကိုတွန်းအားပေးနေတယ်လို့ အများရှုမြင်ထားကြပါတယ်။ဒါပေမဲ့လည်းဒေသတွင်းလူ့ခွင့်ရေးအဖွဲ့တွေကဒါကိုလက်မခံပါဘူး။ HRW လူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကြီးရဲ့အာရှဒေသဆိုင်ရာဒါရိုက်တာအယ်လင်ပါဆန်ကပြီးခဲ့တဲ့သတင်းမှတ်ကပဲထိုင်းနိုင်ငံနိုင်ငံခြားသတင်းတော်များအသင်းမှာအခုလိုပြောပါတယ်
။ You know, we can't turn the page.When the military is still committing these scorched earth tactics
ရေကောက်ပွဲအပြောင်းလဲတစ်ခုစာမျက်နှာတစ်ခုကိုပြောင်းနိုင်မလားဆိုပြီးပြောနေတာတော့ရှိလာပါတယ်စစ်တပ်ကရွာတွေကိုမီးရှို့ဖျက်ဆီးတာလေကြောင်းတိုက်ခိုက်တာတွေကြောင့်အရက်သားတွေအများအပြားပုံမှန်လိုလိုအသက်ခံနေရတဲ့အချိန်မှာကျင်းပတဲ့ရွေးကောက်ပွဲကတိုင်းပြည်ကိုပြောင်းလဲစေမှာတော့မဟုတ်ပါဘူး
I mean these elections have zero legitimacy I mean how can we even be talking about elections when
ဒီကောင်စီကျင်းပမယ့်ရွေးကောက်ပွဲဟာလုံးဝယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲမဟုတ်လို့တရားဝင်မှုလည်းမရှိဘူးလို့အယ်လင်ပီယာဆန်ကပြောပါတယ်ရွေးကောက်ပွဲဟာစစ်ကောင်စီကျူးလွန်နေတဲ့စိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအာရုံလွှဲအောင်ကြိုးစားတဲ့လုပ်ရက်သားဖြစ်တဲ့ဆိုပြီးHRW ဖွဲ့ကြီးရဲ့အကြီးတန်းသူတွေဒီစနိုင်းဖာဆက်ကလည်းပြောဆိုသွားပါလိမ့
်ဒီ entire community will have to face with this kind of distraction game
ဒီလိုအာယုံလွဲဖို့ကြိုးစားတဲ့လူရဲ့ကိုနိုင်ငံတကာအတိုင်းအဝန်းအနေနဲ့ရင်ဆိုင်ကြရမှာပါဒီတပ်ပူဆိုတာကတော့ဒီယူကောက်ပွဲကြောင့်မြန်မာပြည်သူတွေခံစားနေရတဲ့အကြက်တဲဒုက္ခတွေပိုဆိုးလာမယ်လို့ပဲကျွန်တော်ပြောချင်ပါတယ
်အာဆီယံ၈တောင်အရှနိုင်ငံတွေကိုယ်တိုင်ကလည်းယူကောက်ပွဲကျင်းပဖို့တဲ့ငင်းချမ်းရေးကိုပို့ပြီးတော့လေးထားဖို့စစ်ကောင်စီကိုတိုက်တွန်းနေပါတယ်လက်ထက်ကိုင်ပဋိပက္ခတွေကြားရွေးကောက်ပွဲကျင်းပဖို့ပြင်ဆင်တာမျိုးတဲ့အကြမ်းဖက်မှုတွေဆုံးသက်ပြီးငင်းချမ်းရေးရဖို့ဦးစားပေးတင်နေဆိုပြီးအာဆီယံလက်ကျဥက္ကဋ္ဌဖြစ်တဲ့မလေးရှားနိုင်ငံနိုင်ငံသားကြီးဝင်ကြီးမိုဟာမက်ဟာဆန်ကပြီးခဲ့တဲ့သတင်းပတ်အတွင်းကပဲမလေးရှားနိုင်ငံလန်ကာဝီကျွန်းမှာသတင်းတောက်တွေကိုပြောဆိုပါတယ်ဒါပေမဲ့လည်းအာဆီယံနိုင်ငံတွေကိုယ်တိုင်ကဒီမိုကရေစီကျင့်သုံးမှုခိုင်မာအားကောင်းတဲ့စနစ်တွေမရှိတဲ့အတွက်နိုင်ငံရေးအဖြစ်ကိုစဉ်းစားတဲ့အခါမှာဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုတာမျိုးကိုဦးစားပေးစဉ်းစားမှာမဟုတ်ဘူးလို့အမေရိကန်တက္ကသိုလ်ကဘာမောက်ကဒေါက်တာအာမီတက်ဖာချာရာကသုံးသပ်ပါတယ်။ဒါကြောင့်လေစစ်တပ်ကအာဏာသိမ်းပြီးလေးနှစ်ကြာ2025မြန်မာနိုင်ငံရေးအပြောင်းလဲဖြစ်နိုင်ခြေကိုစဉ်းစားတဲ့အခါမျိုးမှာရွေးကောက်ပွဲတိုင်းကဒီမိုကရေစီအတွက်မဟုတ်ဘူးဆိုတာမျိုးနေသားကြနေတဲ့ဒေသတွင်းနိုင်ငံတွေနဲ့တရုတ်နိုင်ငံရဲ့ယက်တီချက်ကိုပါမဖြစ်မနေထည့်သွင်းစဉ်းစားနေကြတာဖြစ်ကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးပြောပြသွားတာပါဆက်လက်ပြီးတော့လဲနောက်ပိုင်းမှာလဲမြမအရေးနေတရုတ်နဲ့ပတ်သက်နေတဲ့မြမအရေးမှာအမေရိကန်အစိုးရတည်ရဲ့မူဝါဒအလားအလာနဲ့ပတ်သက်လို့မေးမြန်းခန်းကိုလဲနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းဉာဏ်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလဲရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmesevoanews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အဖက်စင်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်ရှင်စစောကကြားခဲ့ရတဲ့တိုင်းဆက်သွယ်မေးမြန်းခန်းလူမှုရှုခင်းစီးပွားရေးကဏ္ဍတက်တက်ရောင်တည်င်းလှစတဲ့အစီအစဉ်တွေကိုထုတ်လင်းပါပါပထမဦးဆုံးတော့မြမအရေးကန့်အစိုးရအမေရိကန်အစိုးရတည်ရဲ့မူဝါဒအလားအလာမေးမြန်းခန်းကိုကြည့်ကြရအောင်ပါရှင်မြမအရေးမှာအမေရိကန်ပြည်ထောင်စုကတတိထားချိကပ်နေတာနဲ့ပြက်ပြက်သားသားအရေးယူတာတွေကင်းမဲ့နေတာတွေကမြမငင်းချမ်းရေးနဲ့ပဋိပက္ခတဲ့တရုတ်နိုင်ငံရဲ့ဩစာလွှမ်းမိုးမှုကိုချဲ့ထွင်နိုင်ဖို့ခွင့်ပြုတယ်လို့ဖြစ်နေတယ်လို့မြမအရေးလေးလာစောင့်ကြည့်တဲ့နိုင်ငံတကာသုတေသီ Hunter Marston ကသုံးသပ်ပါတယ်။ American လွှတ်တော်မှာမြမအရေးတက်ကြွလှုပ်ဆောင်သူတအူးက Trump အစိုးရအဖွဲ့နိုင်ငံသားရေးဝန်ကြီးဖြစ်လာတာကတော့မြမဒီမိုကရေစီရေးအခွင့်လန်းကောင်းဖြစ်တယ်လို့လည်းသူကပြောပါတယ်။ကိုငိမ့်ချက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ In your recent paper, I understand you suggest the US cautious approach.
Okay, ဒီသိမချာခင်ကရေးတယ်ပေါ့နော်။ဒီမစ္စတာမစတန်ရဲ့ဒီစာတမ်းထဲမှာဆိုရင်မြမအယူမှာအမေရိကန်ပြည်ထောင်စုကသတိထားချင့်ကပ်နေတာနဲ့ဒီပြပြသသားအရေးယူတာတွေကင်းမဲ့နေတာတွေကဒီမြမရင်းရင်းနဲ့ပြပကလည်းမှာတရုတ်နိုင်ငံဩစာသွားမှုကိုချဲ့ထွင်နိုင်မှုခွင့်ပြုလို့ဖြစ်နေတယ်ဆိုတဲ့သဘောမျိုးပြောထားတယ်လို့နားလည်ပါတယ်ဆိုတော့ဒီလိုဘာကြောင့်ပြောနိုင်ရပါလဲ
briefly on this and how
so essentially my argument is twofold
ပြောရရင်ကျွန်တော်ရဲ့ထောက်ပြဆွေးနွေးချက်မှာနှစ်ပိုင်းရှိပါတယ်ပထမချက်ကနိုင်ငံတကာပိတ်ဆို့အရေးယူမှုတွေအပြင်အာဏာသိမ်းပြီးနောက်ပိုင်းမတည်ငြိမ်မှုနဲ့ပြပကတွေကြောင့်မြမစီးပွားရေးခင်းကျင်းမှာစီးပွားလုပ်ငန်းကြီးတွေနဲ့ ရင်းနှီးမြှုပ်နှံသူတွေကယုံကြည်မှုမရှိတော့တာကစစ်ကောင်စီအတွက်2022ခုနှစ်ကလေးကသူတို့အားကိုးရမယ့်မိဖက်နဲပါလာနေတာဖြစ်ပါတယ်။ဒါကတစ်ချက်ပါ
So that's one element of it.
မြန်မာနိုင်ငံတော်တော်တရုတ်ကအရင်နှုန်းကရောနောက်နာကမှာပါအရေးပါတဲ့ခန့်ကဏ္ဍကအမြဲပါနေမှာပါဒီမိုကရေစီအစိုးရတွေပဲဖြစ်ဖြစ်စစ်အစိုးရပဲဖြစ်ဖြစ်ဒါကပကတိအနေထားပါဒါပေမဲ့နိုင်ငံတကာကဖယ်ချင်ထားပြီးတော့ပိတ်ဆို့ရေးမှုတွေကြောင့်မြန်မာနိုင်ငံထဲမှာတရုတ်နိုင်ငံကပို့ပြီးတော့သူ့ရဲ့ဩဇာလွှမ်းမိုးမှုကိုချက်ထွင်နိုင်ခဲ့ပ
ါ China has expanded its foothold and influence in the country.
Is there any factors besides the Okay, the Danka Peso movie ပြင်ပေါ့เนาะဒီတရုတ်ရဲ့ဩဇာပိုးကြီးလာတဲ့အကြောင်းအရာတွေကဘာဖြစ်မလဲဗျဒီအရင်ခေတ်ဆက်ဆက်မှာဆိုတော့သူတို့ကမြန်မာနိုင်ငံကဒီစစ်ဆိုးရတွေနဲ့ဆိုင်ရာအရန်ကောင်းကြတယ်ဒါပြင်အထူးဖြင့်သူ့နေဆက်ဒေသတွေမှာဆိုရင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေပေါ်မှာလည်းတော်လေးဩဇာရှိတာပေါ့เนาะဆိုတော့ဒီတခြားထက်သွင်းစဉ်းစားစရာကဘာရှိအောင်လဲဗျ
consistent approach towards
အဘိဖြစ်တရုတ်ကမြန်မာနိုင်ငံကြီးအပေါ်တသမတ်ထဲချင်းကပ်တဲ့ပုံစံမှာနေပြည်တော်မှာအုတ်ချုပ်တဲ့ဘယ်သူနဲ့မဆိုတိတိဆက်ဆံလာတာကသူတို့အတွက်အခွင့်ကောင်းတည်းရဖြစ်ပါလေအနောက်နိုင်ငံတွေကြတော့အာဏာသိမ်းတာကိုရှုံချတာမျိုးဒါမှမဟုတ်မြန်မာကိုဖယ်ချန်ထားတာတွေလုပ်လိုက်လို့တရုတ်နိုင်ငံရဲ့တန်တမာဆက်ဆံရေးကပိုခိုင်းမှာအားကောင်းလာပါလေဘာလို့လဲဆိုတော့စစ်တပ်ကတရုတ်ပေါ်မှာတော်တော်များများမှမိခိုလာရပါလေရုရှားပေါ်မှာလည်းအလားတူပါပဲအိန္ဒိယဂျပန်ထိုင်းပါဝင်တခြားနိုင်ငံတချို့လည်းအတိုင်းအတာတစ်ခုထိအဲ့ဒီလိုပါပဲတရုတ်ဩဇာကလည်းတိုးလာပါလေခင်ဗျားပြောသလိုပဲစစ်ကောင်စီပေါ်မှာတင်မဟုတ်ပါဘူးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအထူးသဖြင့်ကိုကံအဖွဲ့လိုမြောက်ပိုင်းကအဖွဲ့တွေပေါ်မှာတိုးလာပါလေအခုသတင်းပတ်ထဲမှာတင်ပြစ်ခတ်ရဲစေးကြီးအသည့်ကြီးညာတာမျိုးမြင်ခဲ့ရတယ်မဟုတ်လားဆိုတော့အားလုံးကမြန်မာနိုင်ငံတဲကတရုတ်နိုင်ငံရဲ့အကျိုးစီးပွားတွေကိုအသိမှတ်ပြုလေးစားရပါ
ဘူး
Yes, which is such a rather solution ad sit count see for a teacher ปิดทําเมซาดิอเมริกันซูราอนิเนบอกูกูอุชุยอเตอนิเนปูပြီးတော့ထိတွေ့ဆက်ဆံဖို့လိုအပ်တယ်လို့ဆိုလိုချင်တာ
ပါ What you're suggesting? I'm suggesting a policy review.
ကျွန်တော်ပြောချင်တာကမူဝါဒကိုပြန်လဲတုံ့သက်ဖို့အကြံပြုတော့ပါထရမ့်ဆိုရအဖွဲ့မှာစစ်ကောင်စီနဲ့ပြန်လည်ထိတွေ့ဆက်ဆံမဲ့မူဝါဒကိုအားပေးခြင်းနဲ့သူတချို့ပါကောင်းပါနိုင်တယ်ဆိုတာမျိုးပြောတာကြားပါတယ်ဒါပေမဲ့ဒါက2010ရွေးကောက်ပွဲနောက်ပိုင်းစင်ပြီးတစင်ပြန်လည်ထိတွေ့ဆက်ဆံလာတဲ့မူဝါဒနဲ့အလွန်ခွာခြားပါလိမ့်မယ်အဲ့ဒီတုန်းကအခြေအနေကအမေရိကန်နဲ့နိုင်ငံတကာအနေနဲ့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုဥတည်နေတဲ့တိသာထင်ရှားတဲ့တိုးတက်မှုတွေကိုမြင်ခဲ့ရတာပါအခုအချိန်တွေကကြနိုင်ငံအနှံ့ဆစ်ဖြစ်နေပြီးတော့ပြိုပြက်နေတဲ့အနေအထားဖြစ်နေတာပါစစ်တပ်ကလည်းခုခံတော်လှန်ရေးအင်အားစုတွေနဲ့ညှိနှိုင်းဖို့ဆန္ဒမရှိသလိုအပြစ်ခတ်ရဲစေးရေးရဲ့အခြေခံစည်းမျဉ်းစည်းကမ်းတွေကိုတော့မှလေးစားလိုက်နိုင်တဲ့အနေအထားမျိုးလည်းမရှိပါဘူးဆိုတော့နောက်နိုင်ငံတွေရဲ့အနေအထားကရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုပြီးတော့အဲဒီကနေရှေ့ဆက်ကြမယ်ဆိုတာမျိုးလှုပ်ဖို့ကမလွယ်ပါဘူးရွေးကောက်ပွဲရလဒ်ကဘယ်လိုပဲဖြစ်လာမြန်မာမှာကအချိန်တော်ကြာတဲ့အထိတော့စစ်ကဆက်ဖြစ်နေအောင်မှာပါဒါကြောင့်ပြန်လဲထိတွေ့ဆက်ဆံရေးလမ်းကြောင်းကမှန်တယ်လို့တော့ကျွန်တော်မထင်ပါဘူးဒါပေမဲ့ပိတ်ဆို့ရည်ယူမှုမူဝါဒပြောင်းလဲလာနိုင်မှုစစ်ကောင်စီဘက်ကဘယ်လိုအလျှော့ပေးညှိနှိုင်းတာတွေလုပ်နိုင်မလဲဆိုတာကိုသိနိုင်ဖို့တိတိဆိတ်ဆိတ်နဲ့ပဲထိတွေ့တာမျိုးအရေးယူမှုနဲ့ပြန်လဲထိတွေ့ဆက်ဆံရေးမူဝါဒတွေကိုသုံးသပ်တာမျိုးတွေကိုနောက်နိုင်ငံတွေအနေနဲ့အတိုင်းအတာတစ်ခုထိလုပ်တာမျိုးတွေကလိုအပ်ပါတယ
် Yes you also pointed out the potential Okay နောက်တစ်ခုကဒီစာရန်ထဲမှာပေါ့နော်မြန်မာနိုင်ငံမှာတရုတ်ပုဂ္ဂလိကလုံခြုံရေးကုမ္ပဏီကိုဖြန့်ကျက်ချတာပေါ့အလားအလာကိုလည်းထောက်ပြထားတာတွေ့ရပါတယ်ဆိုတော့ဒီလုံခြုံရေးရှုထောင့်ကကြည့်ရင်ဒါဟာအမေရိကန်အတွက်စိုးရင်စရာအချက်ဖြစ်လာနိုင်တာဗျာသူတို့ရဲ့မူဝါဒကိုပြန်လဲစဉ်းစားသုံးသပ်ပြီးတော့မြမရေးမှာအာယုံစိုက်လာစေဖို့လှုပ်နှိုးမှုတစ်ခုဖြစ်လာနိုင်တယ်
Yes, it's one wake up call of many.
ဟုတ်ပါတယ်ဒါကလှုပ်နှိုးချက်တွေလည်းကတစ်ခုပါရှစ်တောင်အာရှဒေသနဲ့တောင်တရုတ်ပင်လယ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးလာနေတာကိုအမေရိကန်ကအချိန်တော်ကြာကလေးကစိုးရိမ်နေကြတာပါဒါပေမဲ့တရုတ်ရဲ့ကမ္ဘာလမ်း BRI ညီနီမြို့နယ်မှုစီမံကိန်းတွေမှာလုံခြုံရေးယူထားတာကတော့ပါကစ္စတန်မှာလည်းလုပ်ခဲ့တာကိုအရင်ကတွေ့ခဲ့ရပါတယ်ဒါကြောင့်တရုတ်အတွက်ဒေသပေါ်အားသာစေမဲ့တရုတ်ပင်လယ်နဲ့ဒေသအတွင်းမှာပို့ပြီးတော့ချက်ထွင်လာနိုင်မဲ့ဒီလင်ကပါကစ္စတန်အီရန်အစရှိတဲ့နိုင်ငံတွေနဲ့ကိုယ်သွေးရင်းနဲ့အခြေခံအဆောက်အအုံတွေမှာလုံခြုံရေးရယူတာမျိုးနောက်ဥပမာပြောရရင်အိန္ဒိယသမုဒ္ဒရာတခြားမဟာဗျူဟာကျတဲ့စိတ်ကမ်းတွေတိဆောက်တာမျိုးရဲ့အလားအလာကိုအမေရိကန်အနေနဲ့ငွေတွေကသတိကြီးကြီးထားပါတယ်။ဆောင်းပါးမှာကျွန်တော်ထောက်ပြချက်တစ်ခုကအဓိကပြောရရင်တဆင့်ဂျာဂန်စစ်ပွဲမျိုးအထိကြီးကျယ်သွားနိုင်တဲ့အနီရောင်ကန့်သတ်မြင်းပေါင်ကိုကျော်လာနေပြီလို့တရုတ်ကယူဆသွားမှာကိုစိုးရိမ်လို့အမေရိကန်အနေနဲ့မြန်မာအရေးမှာပါဝင်ပတ်သက်ဖို့ပဲဖြစ်ဖြစ်ခုခံဒေါ်လာရင်းအင်အားစုတွေကိုထောက်ခံပေးတာမျိုးမှာပဲဖြစ်ဖြစ်နောက်တွန့်နေတာကိုပြောချင်တာပါ။တရုတ်ကဘလူးပဲဖြစ်ဖြစ်မြန်မာနိုင်ငံထဲမှာပို့ပြီးတော့နေရာရယူလာတယ်လို့သူ့ရဲ့ဩဇာကလည်းပို့ပြီးတော့ချက်ထွင်ကြီးထွားလာမှာပါ။ဒါကလက်ရှိသတိကြီးကြီးထားပြီးတော့နောက်တွန့်နေတဲ့အမေရိကန်ရဲ့မူဝါဒဘယ်လိုပဲဖြစ်ဖြစ်ပါ။ဒါကြောင့် Trump ဆိုရတဲ့အနေနဲ့ခုခံဒေါ်လာရေးကိုထောက်ခံပေးဖို့ပို့ပြီးတော့တက်တော့ကြွကြွနဲ့လုပ်ဖို့ကောင်းတယ်လို့ကျွန်တော်ကထောက်ပြတာပါ။ Federal Democracy စနစ်တည်ဆောက်နိုင်ဖို့လုပ်နေတဲ့ဒ တိုင်းသားနာနိုင်ငံအဖွဲ့တွေအပါအဝင်နိုင်ငံတွင်းကသက်ဆိုင်သူတွေနဲ့ထိတွေ့ဆက်ဆံဖို့လိုတယ်လို့ပြောချင်တာပါ။မြန်မာအရေးမှာအမေရိကန်ပါပါမပါပါဒေသနိုင်ငံဘက်ကတော့ဆက်ပြီးတော့ပါဝင်ပတ်သက်နေမှာပါ
။ If we focus on the Trump track ဆိုရအဖွဲ့တစ်ခုတည်းကိုကွက်ပြီးကျင်ရောဒီမြန်မာနိုင်ငံအတွက်ဒါမှမဟုတ်ရှစ်တောင်အရှာဒေသအတွက်ဆိုရင်အာယုံစိုက်နိုင်တဲ့စစ်မှန်တဲ့နိုင်ငံရေးဆန္ဒမျိုးရှိလာတယ်။ Area
It's very unclear to me at this point whether or not the Trump
administration Trump ဆိုရကရှေ့တော်အရှာကိုအလင်းနဲ့ထားတဲ့စိတ်ဝင်စားမှုရှိမရှိအခုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Trump ကချက်ချင်းသမရအခွင့်အာဏာနဲ့ထုတ်ပြန်တာမျိုးမလုပ်ပေမဲ့တွင်းကုန်ခွန်တွန်းမြင့်မဲ့သဘောကိုထင်ထင်ရှားရှားအချက်ပြထားပါတယ်သူရဲ့အစိုးရအဖွဲ့ဝင်တို့ကလည်းတရုတ်ကအမေရိကန်အတွက်အဓိကပြန်ပတ်ဖြစ်တယ်ဆိုတာမျိုးထုတ်ဖော်ပြသထားပါတယ်ဒါကြောင့်စီးပွားရေးနဲ့အမျိုးသားလုံခြုံရေးဘူဝါဒမှာအဓိကအဖြစ်တရုတ်နိုင်ငံနဲ့ပြန်ဆန်မှုပေါ်အာရုံစိုက်မယ်လို့ကျွန်တော်ထင်ပါတယ်ဒါကိုချက်တွင်စဉ်းစားရင်ရှိတော်အရှာကအလွန်ရေးကြီးပါဥပမာလက်တလုံးမှာနိုင်ငံသားရေးဝန်ကြီးအဖြစ်တည်ပြုလိုက်တဲ့မာကိုရူဘီယိုကတရုတ်နဲ့ပြန်ဆန်မှုမှာမြန်မာနိုင်ငံနဲ့ဒီမိုကရေစီရဲ့အရေးပါမှုကိုဒီဘူးကသဘောအတိအမှတ်ပြုတယ်လို့ကျွန်တော်ထင်ပါတယ်။ဟိုမြန်မာတဲ့အတိုင်းအတာနဲ့စိတ်ဝင်စားမှုရှိနိုင်ခြေရှိတယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိအချိန်ဟာရှိတော်အရှာမှာအမေရိကန်ရဲ့အကျိုးစီးပွားတွေပိုအောင်မြင်တိုးတက်စေဖို့အတွက်ဘူဝါဒတွေကိုဘယ်လိုချိန်ညှိနိုင်မလဲဆိုတာနဲ့ပြန်လည်အသစ်ဖန်တီးဖို့အခွင့်အရေးကောင်းတစ်ခုလို့ပြောတာပါ။
But the billion in line okay, with မနိုင်ငံပေါ်ထားတဲ့ American ရဲ့ရေရှည်မဟာဗျူဟာရှင်မှန်းချက်တွေနဲ့ရောကိုက်နေမလား Trump အစိုးရမူဝါဒတွေကဒီရေရှည်မဟာဗျူဟာကိုတက်ရောက်ပုံဖော်နိုင်လာက
ြ The long term strategy in Myanmar is
မနိုင်ငံတို့ရေရှည်မဟာဗျူဟာကတော့အိမ်ဗျူရောနိုင်ငံသားရေးဌာနနဲ့တစ်ဖက်မှာကပို့ပြီးတော့တက်တက်ကြွကြွရှိတဲ့ American Congress ကြားမှာဟိုရင်းဒီရင်းဖြစ်နေမယ်လို့ထင်ပါတယ်တဖက်မှာလည်းကွန်ကရစ်မှာတက်တက်ကြွကြွလှုပ်လှိရှိသူတူကအခုဆိုရင် Trump အစိုးရအဖွဲ့မှာနိုင်ငံသားရေးဝန်ကြီးတူဖြစ်လာပါတယ်ဒါကလွတ်တော်တွေကမြမအရေးအရှိန်အခုံကိုအင်ဖြူတော်နဲ့ဆိုရဖွဲ့စီတည်ဆောင်လာနိုင်မှာဖြစ်လို့မြမမူဝါဒကိုတိထပ်ပို့ပြီးတော့ဆုတ်ကိုင်နိုင်မှုအတွက်ခွင်လန်းတစ်ခုပေးဆွမ်းနိုင်တယ်လို့ထင်ပါတယ်။အဲ့လိုဆိုရင်တော့2023ခုနှစ်တုန်းကအတီးပြူပြီးဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာဘာမာအက်ဥပဒေပါပြဋ္ဌာန်းချက်အတိုင်းအထူးတန်တမန်တူခန့်အပ်တာအပါအဝင်ရေးယူဆောင်ရွက်ချက်ချို့ကိုအကောင့်ထဲပေါ်လာမျိုးဖြစ်လာနိုင်ပါတယ်။ဒါကမြမအရေးမူဝါဒပေါ်ပို့ပြီးတော့ချုပ်ကန်လွန်မိုးနိုင်မှာဖြစ်လို့အရေးကြီးပါတယ
်ဒါကတော့ကိုငင်းချမ်းရေးအပတ်စဉ်တင်ဆက်နေတဲ့ဆက်သွယ်မေးမြန်းခန်းပါရှင်အခုတော့စီးပွားရေးကဏ္ဍကိုကြည့်ကြရအောင်ပါဉာဏ်ရည်တုနီးပညာဆိုင်ရာအခြေခံအဆောက်အုံတိဆောက်ရေးဒေါ်လာဘီလီယံ900ရင်းနှီးမြုပ်နှံမဲ့ဖက်ဆက်လုပ်ငန်းကြီးကိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကအမွန်တင်ပြောဆိုခဲ့ပါတယ်။ဉာဏ်ရည်တုနည်းပညာ AI အရေးညွှန်ကြားချက်အမိန့်ကိုလည်းသမ္မတထရန့်ကိုယ်တိုင်လက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။စီးပွားရေးအစီအစဉ်မှာမတ်သိန်ဂီထိုက်တင်ပြထားပါတယ်ရှင်။
OpenAI, Oracle နဲ့ SoftBank တို့ရဲ့ပူးပေါင်းဆောင်ရွက်မှုသစ်နဲ့ထွက်ပေါ်လာတဲ့ Stargate ကုမ္ပဏီဟာဆိုရင်အလင်းအမြန်ပြောင်းလဲဖြစ်ပေါ်လာနေတဲ့ဉာဏ်ရည်တုနည်းပညာ AI ဖွံ့ဖြိုးရေးအတွက်လိုအပ်တဲ့အချက်လက် Data Center တွေနဲ့လျှက်စစ်တာအားထုတ်လုပ်ရေးတို့ကို Texas ပြည်နယ်မှာတည်ဆောက်မှာဖြစ်ကြောင်း American သမ္မတအင်ဗျူရောကပြောဆိုထားပါတယ်ကနဦးရှင်းနှီးမြှုပ်နှံမှုဒေါ်လာဘီလီယံ100လောက်ရှိပြီး9ဆလောက်ထိတိုးလာနိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်။ငွေကြေးပမာဏများပြီးသိပ်ပြီးထက်မြက်တဲ့သူတွေလို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။ဒါဆိုရင်သူ့ရဲ့အစိုးရတဲ့လက်ထက်မှာအမေရိကန်ရဲ့အလားအလာတွေအပေါ်ယုံကြည်မှုကိုပြက်ပြက်သားသားကြီးညာဖော်ထုတ်မှုဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။တချိန်နှဲ့မှာပဲဉာဏ်ရည်တုနည်းပညာ AI ဆန်ရသမရရဲ့အမိန့်ညွှန်ကြားချက်ကိုလည်းပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းမှာပဲသမရထရန့်ကလက်မှတ်ရေးထိုးထုတ်ပြန်ပါတယ်
အလို့ကံပေါင်းများစွာကိုဖန်တီးပေးမှာပါကင်ဆာသုတေသနနဲ့အခြားသောကိစ္စရပ်များစွာအတွက်ဆေးဘက်ဆိုင်ရာမှာလည်းအကျိုးအမြတ်များစွာဖန်တီးပေးမှာပါအပြုသဘောဆောင်တဲ့တည်ရောက်မှုတွေအများကြီးရှိလာပါမယ်ကျွန်တော်တို့အနေနဲ့တရုတ်ထက်ဥလိုပါတယ်အခုတော့ကျွန်တော်တို့ဟာတရုတ်ရဲ့ရှေ့မှာဦးဆောင်နေပါပြီ
။အမေရိကန်သမ္မတအင်ဗျူရောမှာဉာဏ်ရည်တုနည်းပညာနဲ့ခရစ်ပတိုငွေကြေးအရေးဆိုင်ရာပထမဆုံးသောအကြီးအကဲအကြီးတန်းအကြံပေးဖြစ်တဲ့ဒေးဗစ်ဆက်ကလည်းအခုလိုပြောပါဗျ။
Yeah, this is the crypto EO we're
going to be for. ဒါဟာဆိုရင်ဉာဏ်ရည်တုနည်းပညာ AI ဆိုင်ရာသမ္မတရဲ့အမိန့်ညွှန်ကြားချက်ဖြစ်ပါတယ်။အခြေခံအားဖြင့်တော့ဉာဏ်ရည်တုနည်းပညာ AI အရေးမှာအမေရိကန်ကဦးဆောင်လွှမ်းမိုးပြီးကမ္ဘာအချက်အချာဖြစ်အောင်လုပ်မဲ့အစိုးရရဲ့မူဝါဒကိုကျင်ညာတာဖြစ်ပါတယ်
။ဉာဏ်ရည်တုနည်းပညာ AI အရေးမှာအမေရိကန်ကကမ္ဘာဥဆောင်နိုင်ငံဖြစ်လို့တယ်လို့ပြောဆိုထားတဲ့သမ္မတထရန့်ရဲ့အင်ဖြူရောရုံးကမှာ SoftBank က Masayoshi-san, na OpenAI ga Sam Altman ne Oracle ga Larry Ellison တို့တက်ရောက်ခဲ့ကြပါတယ်။ Stargate စီမံကိန်းကို2024ခုနှစ်မှာစတင်ခဲ့တာဖြစ်ပေမဲ့ဒီပုတ်ကို3ဦးကတော့ဒီစီမံကိန်းဖြစ်မြောက်ရေးကူညီခဲ့တဲ့အတွက်သမ္မတ Trump ကိုအသိအမှတ်ပြုပြောကြားခဲ့ကြပါတယ်။ဒီစီမံကိန်းကအခုခေတ်ရဲ့အရေးကြီးဆုံးတစ်ခုဖြစ်ပါလိမ့်မယ်လို့ OpenAI ရဲ့အမှုဆောင်အရာရှိချုပ် Altman ကပြောပါတယ်။Oracle အကြီးအကဲ Larry Ellison ကတော့ data center တွေဆောက်လုပ်နေပြီဖြစ်ပြီးအခုချိန်ထိ10ခုဆောက်လုပ်နေပြီလို့ပြောပါတယ်ဒီစီမံကိန်းမှာဆိုရင်ကျန်းမာရေးဆိုင်ရာအချက်အလက် digital မှတ်တမ်းတွေလည်းပါဝင်ပြီးအထူးကာကွယ်ဆေးလည်းထုတ်လုပ်လာနိုင်ကြကြောင်းကင်ဆာလိုရောဂါတွေကိုကုသရေးမှာပိုပြီးတော့လွယ်ကူစေမယ်လို့သူကပြောပါတယ် SoftBank ကမာဆာယိုရှိဆန်ကတော့ဒါဟာရွှေရောင်ခေတ်ရဲ့အစဖြစ်တယ်လို့ပြောပါတယ်။ဒါဆိုရင်အမေရိကန်ရွှေခေတ်လို့သမ္မတထရန့်ရဲ့ပြောဆိုချက်ကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ဂျပန်ချင်းဆိုင်ဂရေးချွဲတတိဆန်ဟာဆိုရင်လက်မဲ့၄နှစ်တာအတွင်းအမေရိကန်စီမံကိန်းတွေအတွက်ဒေါ်လာဘီလီယံတရာရင်းနှီးမြှုပ်နှံဖို့ပြီးခဲ့တဲ့ဒီဇင်ဘာလကတည်းကကတိပြုထားတာပါ။ဒီပညာကုမ္ပဏီ Essentia ရဲ့အမှုဆောင်ရာရှိချုပ် Julie Sweet ကတော့ AI အရေးနဲ့ဆက်ဆက်တဲ့အခြေခံအဆောက်အုံအတွက်ဒေါ်လာဘီလီယံ500ရင်းနှီးမြှုပ်နှံမဲ့အစီအစဉ်ကိုချိုးဆိုပါတယ်
။ The Stargate investment is
Stargate ရင်းနှီးမြှုပ်နှံမှုအရေးကြီးရတဲ့အကြောင်းရင်းနှစ်ရပ်ရှိပါတယ်။ပထမတစ်ချက်ကတော့ဉာဏ်ရည်တုနည်းပညာ AI ဟာကုမ္ပဏီတွေအတွက်ရောနိုင်ငံတွေအတွက်ပါအရေးကြီးတယ်ဆိုတာကိုအပြည့်အဝအတည်ပြုပေးလိုက်တာဖြစ်ပါတယ်။ဒါကကျမတို့ဆွေးနွေးနေကြတဲ့အချက်ပါ။ဒါကတိတ်ပြီးတော့အရေးကြီးတဲ့လုပ်ငန်းစဉ်တရက်လည်းဖြစ်ပါတယ်။ဒုတိယအချက်ကတော့ဒီဟာကအရှိန်အဟုန်မြန်မြန်နဲ့ဖြစ်ထွန်းလာနေတဲ့စမ်းသစ်တီထွင်မှုပါ။တိတ်ပြီးစိတ်လှုပ်ရှားစရာကောင်းတဲ့အခိုက်အတန့်ဖြစ်ပါတယ်။ဒီကနေ့ဒီချိန်မှာဆိုရင်အမေရိကန်ကဉာဏ်ရည်တုနည်းပညာ AI မှာဥဆောင်မှုကောင်းကောင်းရှိနေပြီးအရှိန်အဟုန်နဲ့ဆက်လက်ဖြစ်ထွန်းနေမဲ့ပုံရှိပါတယ်။
လုပ်သားတွေအနေနဲ့လည်းဉာဏ်ရည်တုနည်းပညာ AI ကိုစိုးရိမ်ထိတ်လန့်စရာမလိုပဲသူတို့ကိုဘလို့အရေးအသွေးမြင့်တင်မလဲဆိုတာကိုအာရုံစိုက်ရမယ်လို့နည်းပညာကုမ္ပဏီ Essentia ရဲ့အမှုဆောင်အရာရှိချုပ် Julie Sweet ကပြောပါတယ
် I think
လုပ်သားတွေအနေနဲ့စိုးရိမ်ကြောက်ရွံ့စရာအကြောင်းမရှိဘူးလို့ထင်ပါတယ်သူတို့ကိုအရေးချင်းမြင့်တင်ပေးဖို့ခိုင်မာတဲ့အကြောင်းပြချက်ရှိပါတယ်ဉာဏ်ရည်တုနည်းပညာ AI ဟာဆိုရင်ဒီကနေ့ခေတ်လူသားတွေလုံနိုင်တဲ့အလုပ်တွေကိုရောနောက်လူသားတွေမလုံနိုင်တဲ့အလုပ်တွေကိုပါလုံကင်နိုင်စွမ်းရှိလာမယ်ဆိုတဲ့အချက်နဲ့ဆိုင်ပါတယ
်။ Stargate စီမံကိန်းအတွက်ကနဦးအစီအစဉ်တွေကတော့အရင်သမ္မတဂျိုးဘိုင်ဒန်အစိုးရလက်ထက်မှာစတင်ခဲ့တာပါ။နည်းပညာဆိုင်ရာသတင်းဌာန The Information ကဒီစီမံကိန်းအကြောင်းကို2024ခုနှစ်မတ်လအတွင်းမှာဖော်ပြခဲ့ပါတယ်။OpenAI ဟာဆိုရင်လေသူ့ရဲ့ဉာဏ်ရည်တုနည်းပညာ AI စနစ်တိစောက်ဖို့အတွက် Microsoft ကိုကာလအကြာရှည်အားထားခဲ့ရတာပါဒါပေမဲ့လည်းကိုပိုင် data center တွေတိစောက်ရေးအတွက်ပို့ပြီးတော့စိတ်ဝင်စားလာဖို့ရှိပါတယ် data center တွေတိစောက်ရေးတွန်းအားပေးမှုဟာဆိုရင်လေသမ္မတ Trump လက်ထက်မတိုင်ခင်ကဖြစ်ပါတယ်လာမယ့်5နှစ်တာအတွင်း data center တွေမှာရင်းနှီးမြှုပ်နှံမှုဒေါ်လာ1 trillion ထိအမေရိကန်တို့တွေ့မြင်လာရနိုင်ကြောင်းနိုင်ငံတကာကလည်းနောက်ထပ်ဒေါ်လာ1 trillion ရင်းနှီးမြှုပ်နှံဖို့ဂရိကဝတ်တွေရှိလာမယ်လို့ Blackstone ကုမ္ပဏီကအောက်တိုဘာလနှောင်းပိုင်းမှာခန့်မှန်းထားပါတယ်ရှင
်။ဒါကတော့မတ်တန်ဂီထိုင်တင်ဆက်နေတဲ့စီးပွားရေးအစီအစဉ်မှာအခုတော့လူမှုရှုခင်းကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံတိုင်းသားဒေသတွေအပါအဝင်နေရာစုံမှာစစ်မြင့်ပညာတင်ပေးနေကြတဲ့ဆရာဆရာမတွေအနေနဲ့ digital အခြေခံသင်ကြားမှုစနစ်ပိုပြီးထိရောက်စေဖို့ American ပြည်ထောင်စု Arizona ပြည်နယ်တက္ကသိုလ်ရဲ့ Asia Center ကသင်ကြားရေးအစီအစဉ်တစ်ခုလုပ်နေပါတယ်။အစီအစဉ်တာဝန်ရှိသူကိုမေးမြန်းပြီးတော့မတ်စုမြတ်မွန်ကတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံနေရာစုံကအစ်စ်မြင့်ပညာသင်ကြားပေးနေတဲ့ဆရာဆရာမတွေအတွက်ကိုအမေရိကန်ပြည်ထောင်စု Arizona ပြည်နယ်တက္ကသိုလ်ရဲ့ Asia Center ကသင်ကြားရေးထောက်ကူအစီအစဉ်တစ်ခုကိုပြုလုပ်ပေးနေပါတယ်။ Digital သင်ကြားရေးစနစ် Digital နဲ့လူတွေ့ရောထားတဲ့သင်ကြားရေးစနစ်တွေပို့ပြီးတော့ထိရောက်စေဖို့အတွက်ကိုအခု October လကနေ၈နှစ်မေလအထိကို၉လကြာတဲ့ဒီ online အစီအစဉ်ကိုလုပ်နေတာပါ။ မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကဒီအဆင့်မြင့်ပညာကျောင်းတွေမှာသင်ကြားပေးနေတဲ့ဆရာဆရာမတွေပါပါဝင်နေဒီသင်ကြားရေးအစီအစဉ်နဲ့ပတ်သက်လို့ Arizona ပြည်နယ်တက္ကသိုလ်ရဲ့ဒီ Asha Center က Program Manager မတ်ဆန်းလွင်နဲ့မေးမြန်းထားပါရရှင
်ဒီနယ်တိုင်းအနှံ့အပြားပေါ့နော်အခုပြည်နယ်အကုန်လုံးနီးပါးလောက်ကပါတယ်ဆရာမအဲ့ဒီအပြင်ကိုကျမတို့ဒီထိုင်းနယ်စပ်မှာရှိတဲ့ IDB camps ကဆရာဆရာမတွေရောဘင်္ဂလားဒေ့ရှ်ကရှိတဲ့ IDB camps ကဆရာတွေလည်းပါပါတယ်ရှင်
ဒီဟာကဒီအဆင့်မြင့်ပညာသင်ကြားနေဆရာဆရာမတွေအတွက်ကိုဒီ digital သင်ကြားမှုစနစ်နောက်တစ်ခါ digital နဲ့ဟိုလူတွေ့ရောထားတဲ့ဒီစနစ်တွေပေါ့ပို့ပြီးတော့မှထိအောင်လို့ပေးတဲ့သင်တန်းဖြစ်တယ်ပေါ့လေဆိုတော့ဘလို့ပုံစံမျိုးနဲ့ဒီသင်တန်းကိုဟိုသင်ပေးနေပါလဲရှင်ဒီ Arizona ပြည်နယ်တက္ကသိုလ်က professor တွေကိုရိုင်းဟိုသင်ပေးနေတာမျိုးပါလား
ကျမတို့ Arizona ပြည်နယ်တက္ကသိုလ်ကဒီ American ပြည်ထောင်စုမှာနိုင်ငံပြည်ထောင်စုမှာပြည်ထောင်စုနိုင်ငံမှာဆိုလို့ရှိရင်အကြီးဆုံးတက္ကသိုလ်ပေါ့နော်ဆိုတော့ကျမတို့အကြီးဆုံးတက္ကသိုလ်မှာကျမတို့မှာကျောင်းသားပေါင်း 38,000 ရှိတယ်ရှင်အဲ့ဒီ 38,000 ရဲ့တဝက်က online မှာပညာသင်ကြားနေတဲ့ကျောင်းသူကျောင်းသားတွေဆို 9,000 ပေါ့နော်အဲ့တော့ဒီ COVID မဖြစ်ခင်ကတည်းက Arizona ပြည်နယ်တက္ကသိုလ်ကဟိုဘယ်လိုခေါ်မလဲ online ပညာသင်ကြားရေးမှာသူကအများကြီးရှေ့ရောက်တယ်ရှင်အဲ့တော့ကျမတို့ခုလောလောဆယ်ဒီအစီအစဉ်မှာလည်းသင်တန်းတွေကိုကြားတော့ဒီ Arizona ပြည်နယ်မှာရှေ့ပေါမောက်ခတွေကိုယ်တိုင်သင်ထားတဲ့အတန်းတွေကိုကျမတို့ online ကနေပြီးတော့ယူသင်မှာပေါ့နော်သူက flexible ဖြစ်တယ်ရှင်သူက pre-recorded အတန်းနေကျမတို့ကအခုအဆင့်ရနှစ်ဆင့်ခွဲထားတယ်ပေါ့နော် phase 1နဲ့ phase 2ဆိုပထမအဆင့်မှာကျတော့ဆရာဆရာမတွေကဒီခုနကဒီကျမတို့ပေးထားတဲ့သင်တန်း၈ခုပေါ့နော်အာသူတို့သင်ကြားမယ်ပြီးရတဲ့အခါကျရင်သူတို့ဒီသူတို့သင်ထားတဲ့ဟာတွေသူတို့ဒီအတန်းထဲမှာသင်လိုက်တဲ့ဟာတွေကိုကို data ကိုနိုင်ငံပေါ့နော်ကိုပြည်နယ်အတွက်ပြန်ပြီးတော့ဘလို့အသုံးချနိုင်မလဲဆိုတာကိုလက်တွေ့ပေါ့နော်ဘုကံလေအသုံးချတဲ့အဆင့်ပေါ့နံပါတ်1ကကြတော့အဲ့ဒီနံပါတ်1မှာကြတော့ကျမအဆင့်နှစ်ဆင့်ပြန်ခွဲတယ်ရှင်ပထမကကြတော့ teaching of teacher ပေါ့နော် training of trainer TOT စနစ်နဲ့လုပ်ပေးတယ်သူကပါလဲဆိုတော့ကို institution ပေါ့နော်ကို့ဌာနကိုကိုပြန်ပြီးတော့အဲ့ရဆရာဆရာမအနည်းဆုံး5ယောက်ကို zoom session မှာပဲဖြစ်ဖြစ်ကိုယ်တိုင်သင်ကြားတာပဲဖြစ်ပေါ့နော်ဒီသင်ထားတဲ့ knowledge တွေသင်ထားတဲ့ပညာရပ်တွေကိုပြန်ပြီးတော့မျှဝေတာပေါ့နော်ပြီးတော့နောက်ထပ်တစ်ခုကကြတော့သူက open education resources ဆိုခေါ်ရရှင် OER လို့ခေါ်ရဲသူကပါလဲဆိုတော့ဒီသင်တန်းကိုကျမတို့က Google Drive မှာပဲဖြစ်ဖြစ် PowerPoint နဲ့ present လုပ်ထားတာပဲဖြစ်ဖြစ်ပေါ့နော်ဘသူမဆိုသူတို့လာပြီးတော့ကြည့်ပြီးတော့ပေါ့နော်ဒီပညာကိုပြန်ပြီးတော့ယူလို့ရအောင်ပေါ့အဲ့လိုလုပ်တဲ့အခါမှာကျမတို့ကဘာသာစကားသတ်မှတ်ထားတာမရှိဘူးဥပမာကျမတို့ currently ကလာတဲ့ဆရာဆရာမတွေဆိုရင်သူတို့စကားသူတို့ဘာသာစကားနဲ့ပြန်ပြီးသင်ကြားပေးလို့ရတယ်အဲ့ဒါကလည်းလုံးဝ open ဘယ်သူမဆိုလာပြီးကြည့်ပြီးတော့ဒီသင်တန်းတွေကိုပြန်ပြီးတော့ knowledge တွေပေါ့နော်ဒီပညာတွေကိုပြန်ပြီးတော့မျှဝေပြီးသင်ယူလို့ရတယ်ရှင
်ဆိုတော့နောက်မေးစနာပေါ့နော်မြန်မာနိုင်ငံမှာဒီလျှက်စစ်မီ internet ဟိုပုံမှန်ရှားဖို့ကတော်တော်လေးအခက်အခဲရှိပါတယ်ဒီအထူးသဖြင့်ဒီဝေးလံတဲ့တိုင်းရင်းသားဒေသတွေမှာဆိုပိုခက်တယ်ပေါ့လေဆိုတော့အခုလိုမျိုးဒီ online အခြေခံနဲ့အဓိကအခြေခံပြီးတော့သင်တဲ့စနစ်ကဒီလက်ရှိမြန်မာနိုင်ငံအတွက်ကိုပေါ့နော်တကယ်ပဲဟိုလက်တွေ့အသုံးဝင်နိုင်ပါရဲ့လားရှင
်ဒီတင်တာတွေအကုန်လုံးကတင်တန်းတွေအကုန်လုံးက online မှာအချိန်မရွေးသူတို့ရက်စစ်မီရတဲ့အချိန်သူတို့ဒီ internet ရတဲ့အချိန်တွားပြီးတော့တင်လို့ရတယ်ပေါ့နော်တပတ်ကို၄နာရီအနည်းဆုံးသူတို့ကြိုက်တဲ့အချိန်သွားတင်လို့ရတယ်ပြီးရင်တော့တပတ်ကို၁နာရီခွဲပဲ zoom မှာကျမတို့တွေ့ပြီးတော့ဆွေးနွေးကြတာပေါ့နော်ဒါက flexible စနစ်ပါရှင်အဲ့တော့ကျမတို့နားလည်တယ်ဒီအခုအထူးသဖြင့်ပေါ့နော် in energy crisis ပေါ့လေမြန်မာနိုင်ငံမှာကြာတော့ပျက်စီးမီပုံမှန်မလာဘူး internet ပုံမှန်မလာဘူးအဲ့တော့ကျမတို့နောက်ပိုင်းသင်ပေးမယ့်စနစ်တွေအားလည်းဒီလိုမျိုး flexible စနစ်ကိုသွားဖို့ပေါ့နော်အများကြီးကျမတို့ zoom မှာဆရာဆရာမနဲ့တွေ့နေကြမလို့ကျောင်းသားအနေနဲ့အားလည်းဒီဆရာဆရာမနဲ့တွေ့တဲ့အချိန်ခဏလေးကသူဆွေးနွေးဖို့ပဲဖြစ်ပါစေကျောင်းသား तू အားတဲ့အချိန် तू သွားတဲ့နှုံးနဲ့ပေါ့နော်ကို့နှုံးနဲ့ကိုသွားပြီးလွမ်းလုတ်တဲ့စနစ်ပေါ့အဲ့ဒါမျိုးကျမတို့ကပြောင်းကျင်တာရှင
်ဆိုတော့အခုဒီ Arizona ပြည်နယ်တက္ကသိုလ်ရဲ့ဒီအခု Asha Center လုတ်ပေးနေတဲ့ဒီသင်တန်းပေါ့နော်ဒီသင်ကြားရေးထောက်ကူသင်တန်းကိုတက်တဲ့ဆရာဆရာမတွေအနေနဲ့ရောဘယ်လိုမျိုးအကျိုးတွေဟိုရသွားမယ်လို့ပြောနိုင်မလဲရှင
်ဟုတ်ကဲ့ကျမတို့ကဟိုအလေရပေါ့နော်အလွှာနှစ်ခုနဲ့စဉ်းစားပထမအလွှာကတော့ဒီအပေါ်ပိုင်းမြင်ရတဲ့ဟာပေါ့နော်ဒီဆရာဆရာမတွေအနေနဲ့သင်ကြားတဲ့အခါမှာ online ကိုသင်ကြားတဲ့အခါမှာကျွန်တော် lesson design တွေဘယ်လိုဆွဲရလဲပေါ့နော်ဒါသင်တဲ့ကျောင်းသူကျောင်းသားတွေကိုဘယ်လိုဆွဲဆောင်လဲဘယ်လိုသူတို့နဲ့ထိတွေ့မလဲဆိုတာမျိုးတွေကအစားကျွန်တော်ပြန်သင်ပေးတာပေါ့နော်အဲ့ဒါတော့ဒါပထမအလွှာပေါ့ဒုတိယအလွှာကကျွန်တော်ကဘာဖြစ်ချင်တာလဲဆိုတော့ဒီအခုလက်ရှိ ကျွန်တော်တို့လုပ်တဲ့အစီအစဉ်ကခုနကပြောသလိုမျိုးမြန်မာနိုင်ငံထဲမှာရှိတဲ့ဗမာတွေကြည့်ပဲဗမာဆရာဆရာမတွေမဟုတ်ဘူးပေါ့နော်တိုင်းသားဆရာဆရာမတွေလာပြီနောက်ပြီးတော့ဒီတိုင်းသားဒေသမှာရှိတဲ့သူတို့ college data college တွေတက္ကသိုလ်တွေပေါ့နော်အဲ့ဒီဆရာဆရာမတွေလည်းအတူတူလာတဲ့အခါကျတော့ကျွန်တော်တို့ပူးပေါင်းပြီးတော့ဆွေးနွေးတာပေါ့နော်ဥပမာပြဿနာတစ်ခုကကိုယ့်စီမှာရှိနေတဲ့ပြဿနာကတခြားဒေသနဲ့မတူတော့ဘူးအဲ့တော့အဲ့လိုမတူ क्वे ပြားတာတွေကိုလည်းတွေ့မယ်ကြားမယ်ပြီးတော့အတူတူစဉ်းစားပြီးတော့ဖြေရှင်းကြမယ်ပေါ့နော်ကျမတို့အဓိကရွယ်ချက်ကဒီဒုတိယအလှာကအဲ့ဒီအလှာပဲရှင်အကုန်လုံးအတူတူဝိုင်းပြီးတော့စဉ်းစားကြမယ်အတူတူဝိုင်းလုပ်ကြမယ်ဆိုတော့ဒီအထီးတွေ့ပေါ့နော်အတွေ့အကြုံကိုရသွားစေချင်တာရှင
်အခုအဲ့ဒီကနေတစ်ဆက်တည်းဒီ Arizona ပြည်နယ်တက္ကသိုလ်ရဲ့အာရှစင်တာအကြောင်းလည်းမေးချင်ပါတယ်ဆိုတော့မတ်ချန်းလွင်ကဒီအာရှစင်တာမှာအလုပ်လုပ်နေတာ9နှစ်ကြာပြီဖြစ်သွားပြီပေါ့လေဆိုတော့တကယ်တော့အနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်ဝင်စားမှုဘယ်လောက်ရှိတယ်လို့ပြောနိုင်ပါလဲရှင်
။ကျမတို့ဒီအာရီဇိုနာပြည်နယ်တက္ကသိုလ်ကမြန်မာနိုင်ငံနဲ့ဟိုကမအဆက်ဆက်ရှိတာကြာပြီရှင်။ဟိုအရင်တုန်းကလည်းဒီကျမဟောပြောပွဲတွေမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဟောပြောပွဲတွေပေါ့နော်အလုပ်လုပ်ခဲ့တာနှစ်ပေါင်းကြာပြီရှင်။ဒါပေမဲ့လို့ဒီအခုလက်တလောအတွင်းပေါ့နော်2023ခုနှစ်အထဲမှာပဲ MOU ထိုးတာ Spain University မြန်မာနဲ့လည်းထိုးပြီးပြီရှင်။ပြီးတော့NUG MOE Ministry of Education နဲ့လည်းကျမတို့ MOU ထိုးထားတာရှိတယ်ပေါ့နော်။နောက်ပြီးကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ဆရာဆရာမတွေအတွက်လည်းအလကားပေးနေတဲ့သင်တန်းတွေလည်းရှိခဲ့တယ်ရှင်။နောက်ပြီးတော့မြန်မာနိုင်ငံမှာရှိတဲ့ကျောင်းသူကျောင်းသားတွေအတွက်လည်းပေါ့နော်ကျမ Pilot Study အနေနဲ့ကျောင်းသားပေါင်းအယောက်60ဒီ Arizona ပြည်နယ်တက္ကသိုလ်မှာရှိတဲ့သင်အတန်းတွေပေါ့နော်ဝင်ပြီးတော့တက်ဖို့အတွက်ခွင့်လန်းအနေနဲ့ပေးခဲ့တယ်ရှင်။အဲ့တော့ကျမတို့ဒီလိုမျိုးလှုပ်ဆောင်ရနှစ်ကြာပြီပေါ့နော်။နောက်အခုလည်းဒီစိတ်ဝင်စားမှုလည်းရှိရဲ့ရှင်။တက္ကသိုလ်အနေနဲ့ရလဲလေ
။ American ပြည်တော်စု Arizona ပြည်နယ်တက္ကသိုလ်အာရှစင်တာရဲ့ Program Manager မတ်ချမ်းလွင်ဖြစ်ပါရဲ့ရှင်။ဒီအစီအစဉ်ကို America အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာနရဲ့ဒီမတူကွဲပြားသူအားလုံးအတွက်ပညာရေးထောက်ပံ့မှုအစီအစဉ် DISP ရဲ့ထောက်ပံ့ငွေနဲ့ပြုလုပ်တာဖြစ်ပါရဲ့ရှင်။ကျွန်မစုမြတ်မောင်ပါ
ဒါကတော့မဆုမြတ်မုံတင်ဆက်နေတဲ့လူမှုရှုခင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါအခုတော့မဲအေးတနာကျော်ရဲ့ဒီတက်တက်ရောင်သတင်းလွှာအစီအစဉ်ပေါ့နော်ဒီတစ်ပတ်မှာတော့အလိမ္မာကတင်ဆက်ထားတာပါ Netflix ရဲ့လူကြိုက်အများဆုံးရုပ်သံ series Squid Game တဲ့ကလူသက်ဆက်ရုံမလေးကကြော်ညာတွေနဲ့ online ပေါ်မှာရေးပန်းစားနေပါတယ် match လာမှာကျင်းပမဲ့ Oscar ဆုပေးပွဲအတွက်ဇာတ်တင်ရွေးခံရတဲ့စီးရင်တွေထွက်သွားပါပြီဒီလိုနိုင်ငံတကာမှာထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာကသတင်းလောကကဒီသတင်းတူတူထွက်ထွားတွေကိုအလိမ္မာကတင်ဆက်ထားပါတယ်ရှင်
အွန်လိုင်းရုပ်သံလိုင်း Netflix ရဲ့နာမည်ကျော်ရုပ်သံဇာတ်လမ်းတွဲ Squid Game ဒုတိယရာသီမှာဇာတ်လမ်းသစ်တွေပါလာပေမဲ့ကံကြီးတဲ့ပြိုင်ပွဲဝင်တွေဝေစုကြီးရဖို့ကလေးကစားသီးတွေကိုအသက်ဆုံးပြီးတော့ကစားရတဲ့အဓိကစိတ်အင်ကတော့ပြောင်းမသွားပါဘူး။ရုံရင်ဆန်ခတ်ဖြစ်နေတဲ့ကြားမှာရိုးပုံရိုးလက်ပုံလေးနဲ့ရောင်ချာချာဖြစ်နေတဲ့ဆက်ရုပ်အယုံမှလေးရောင်ဟီးကလည်းဒုတိယအတွဲမှာပြန်ပါလာပြီးတော့မီးတီပီးစိတ်ကစားပွဲမှာလှုပ်မိတဲ့သူကိုတနက်တဲ့ပစ်တက်ဖို့ချောင်းနေတာပါ။အုံဘခွတ်စပင်းနဲ့ကလေးလေးတက်ပြီးလေးပေါ်ရောက်ကဝင်လေးနဲ့အယုံမလေးရောင်ဟီကလူမှုကွန်ရက်တွေမှာအထူးရေပန်းစားတဲ့ရုပ်ပြပုံဖြစ်ပြီးတော့ Netflix ရဲ့ကြော်ညာတွေမှာဆက်လိုက်ဖြစ်ပါတယ်။ Squid Game ရဲ့ထုတ်လုပ်ရေးဒီဇိုင်နာ Cha Chang Sun ကအယုံမလေးရောင်ဟီရဲ့ပုံစံကိုဖတ်ပြီးတော့သူသမီးလေးကိုကြည့်ပြီးတော့စိတ်ကူးနည်းနည်းရခဲ့တယ်လို့ပြောပါတယ်။
앞머리같은경우를사실눈썹위까지를좀디자인하다가제
저마두비가즈비고옹보콰봉냐타라자라비아얀치스야가오엘로납푸보떵디데옹보콰봉즈비럽비라이다루라이다들의탄다고뻬바레양희의무예봉산가로당고리아무라레짜오토사오냐나봉가까마레양희씨가야게다핏비메루따쌔요리고판디로싸싸제짜마마크웨자베신사게레루소바레ဒီဇလန်းအတွက်တဲ့ဒီဇက်ကောင်ရဲ့အောင်မြင်မှုကိုပြီးတော့ချားကစက်သက်ဖောက်ထွက်တဲ့သဘောတဘာဝကြောင့်လို့ပြောပါတယ
်။ဆိုင်း경기로서의눈동자가돌아가는것들이잘보여야돼서
ဒီကလေးလေးကရုတ်တရက်လူသက်ဆက်ကြီးဘလို့ဖြစ်သွားတာလဲ။ရှုပ်ထွေးနေတဲ့အတွေးခေါ်တွေနီးလန်းတွေနဲ့ဖန်တီးထားတဲ့ Squid Game လောကကအသင်ဆန်းတွေကိုလိုချင်နေတဲ့လူငယ်တွေနဲ့ကိုင်းညီနေလို့ထင်တယ်လို့သူကပြောပါတယ်။ဒုတိယရာသီရဲ့အဆုံးပိုင်းမှာရောင်ဟီးနဲ့အတူနောက်ထပ်လာမဲ့တတိယပိုင်းဇလန်းတွဲမှာပါဝင်မဲ့ချူဆူဆိုတဲ့ယောက်ျားလေးဆက်ရုပ်ကိုလည်းတွေ့ရပါတယ်။ချူဆူကိုပထမရာသီကလေးကထည့်ဖို့စဉ်းစားပြီးတော့ဆွဲထားတာဖြစ်ပါတယ်။ ဒုတိယရာသီမှာချူးဆူပါမယ်ဆိုတော့ပထမရာသီအတွက်ဆွဲထားတဲ့ချူးဆူပုံတွေကိုပြန်ယူလာတာလို့ချားကပြောပါတယ
်
စကွေဂိမ်းပထမရာသီဇလံတွဲတွေတုန်းက Netflix မှာလူကြီးအများဆုံးရုပ်သံဇလံတွဲဖြစ်ခဲ့လို့ဒုတိယရာသီကိုလည်းအလားတူအောင်မြင်မှုရလိမ့်မယ်လို့မျှော်လင့်ခဲ့ကြတာပါNetflix ရဲ့အဆိုအရဒုတိယရာသီဟာလည်းစတင်ထုတ်လွှင့်တဲ့ပထမသတင်းပတ်မှာကြီးရှုသူ68သန်းကျော်နဲ့စံချိန်တင်ခဲ့တာပါ January 22ရက်နေ့မှာ Netflix က Squid Game ဒုတိယရာသီကြောင့်တစ်စိတ်တစ်ပိုင်းအပါအဝင်စတုထ3လပတ်မှာ Netflix မှာရုပ်ရှင်ကြီးဖို့မှတ်ပုံတင်သူစံချိန်တင် 18.9 သန်းဒေါ်လာခဲ့တယ်လို့ပြောပါတယ်Squid Game နောက်ဆုံးရာသီဖြစ်တဲ့တတိယပိုင်းဇလန်းတွဲတွေကိုတော့ဒီနေ့ကုန်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်Netflix online ရုပ်သံလိုင်းကထုတ်လုပ်ပြီးတော့စပိန်ဘာသာနဲ့ရိုက်ကူးထားတဲ့ဒေသရုပ်ဖော်ရုပ်ရှင် Emilia Perez က Oscar ဆုအတွက်တစ်ကြိုအမည်စရင်းတင်သွင်းခံရတဲ့ရုပ်ရှင်တွေထဲမှာထိတ်ဆုံးဟာတွေဦးဆောင်နေတာပ
ါ I feel like we should.
Okay, here are the 10 nominees for best motion picture of the year.
Here they are. ဇန်နဝါရီ23ရက်စက်တာဘရီနေ့ကကျင်းပသွားတဲ့တစ်ကြိုစီးနဲ့မှာတော့ The Brutalist နဲ့ Wicked စကားတို့ကဒုတိယကလိုက်ပါတယ်မက္ကစီကိုမူရီယာဇာတယောက်ကအမျိုးသမီးဘဝကိုပြောင်းလဲခံယူပြီးဘဝသစ်စတင်တဲ့ဇလန်းဖြစ်တဲ့ Emilia Perez ကစု73စုအတွက်တစ်ကြိုရွေးခန့်ထားရတာဖြစ်ပါတယ်။ဂျူးမျိုးနယ်တွေကိုလူမျိုးတုံးတပ်ဖြတ်မှုကနေလွတ်မြောက်ကြရည်သူတို့အမေရိကန်အိမ်ဘက်ကိုအကောင့်ထဲဖုံးဖို့ကြိုးစားတဲ့ကြောင့် ZAD ရိုက်ထားတဲ့ The Brutalist ဇာတ်ကားနဲ့ The Wizards of Oz ရုပ်ရှင်ရဲ့ရှင်းဖြစ်ဇလန်း Wicked ရုပ်ရှင်ကားတို့ကတစ်ကြိုစုနေရ10ခုစီအတွက်ဇာတ်တင်ရွေးခန့်ထားရတာပါ။ဒီရုပ်ရှင်၃ကားလုံးကမတ်လ၂ရက်နေ့မှာဟောလိဝုဒ်မှာကျင်းပတဲ့အော်စကာဆုပေးပွဲမှာအကောင်းဆုံးရုပ်ရှင်ဆုအတွက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။နာမည်ကျော်သရုပ်ဆောင်တွေဖြစ်တဲ့ဘိုဝင်ရန်နဲ့ရစ်ချတ်ဆီနော်တို့ကဒီအော်စကာဆုစကားတင်စာရင်းကိုကျင်းပခဲ့တာဖြစ်ပြီးတော့ရုပ်ရှင်လောကရဲ့အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ဒီအော်စကာစကားတင်စာရင်းကျင်းပတာကဒီလစ်လက်ကျိန်တိတိရွှေ့ခဲ့ရတာဖြစ်ပါတယ်။ဒီလာထဲမှာ Los Angeles မြို့ရဲ့နေရာတချို့မှာ Tommy ကူးဆက်လောင်ကျွမ်းမှုစူးစူးရွရွဖြစ်ခဲ့လို့ကော်ဇော်ဒီခင်အခမ်းအနားတော်တော်များများကိုလည်းရွှေ့ဆိုင်ဖျက်သိမ်းခဲ့ရပါတယ်။ Oscar ဆုပေးပွဲကိုတော့ရုပ်ရှင်အမှုပညာနဲ့ Los Angeles မြို့ရဲ့ခန္ဓာရည်စွမ်းအားကိုခုံပြူတဲ့အနေနဲ့ကျင်းပသွားမယ်လို့စီစဉ်သူတွေကပြောပါတယ်။ရုပ်ရှင်အကယ်ဒမီကသရုပ်ဆောင်တွေထုတ်လုပ်သူတွေဒါရိုက်တာတွေနဲ့ရုပ်ရှင်အမှုပညာရှင်1,000-1,000လောက်ကရွှေအော်စကာရုပ်ထုဆုရှင်တွေကိုရွေးချယ်ပေးမှာဖြစ်ပါတယ
်။ဒါကတော့အလိမ္မာကတင်ဆက်သွားတဲ့တက်တန်ရောင်သတင်းလှပါရှင်။အခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါ။
အမေရိကန်မှာတရားမဝင်လာရောက်နေထိုင်သူတွေပြန်ပို့ရေးကိုလံဘီယာနိုင်ငံနဲ့သဘောတူညီမှုရရှိလိုက်ပြီးဖြစ်တာကြောင့်ကိုလံဘီယာနိုင်ငံအပေါ်အခွန်ကောက်မဲ့အစီအစဉ်တွေကိုပြန်ရုပ်သိမ်းလိုက်ကြောင်းသမ္မတအင်ဂျူရောကဇန်နဝါရီလ26ရက်တင်းငင်းတွင်နေနောက်ပိုင်းမှာကြေညာပါတယ်။စစ်လေအနေနဲ့ပို့တဲ့အစီအစဉ်အပါအဝင်အမေရိကန်ကိုတရားမဝင်ရောက်နေတဲ့ကိုလံဘီယာနိုင်ငံသားတွေကိုကန့်သတ်ချက်မရှိအကုန်ပြန်လက်ခံဖို့သဘောတူလိုက်တဲ့အကြောင်းအင်ဂျူရောရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်ခင်ဗျာ။2021ခုနှစ်စစ်တပ်အာဏာသိမ်းပြီးလင်းနှစ်နီးပါးကာလအတွင်းသတင်းသမား200ကျော်ဖမ်းဆီးခံခဲ့ရပြီး2025ခုနှစ်ဇန်နဝါရီလ25ရက်နေ့အထိစီးရင်အရသတင်းသမား43ယောက်အကျဉ်းချခံနေရဆဲဖြစ်တဲ့အကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM ကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံအနှံ့အကျဉ်းထောင်အသီးသီးမှာသတင်းသမားအနည်းဆုံး30ကျော်အများဆုံး60ဝန်းကျင်အထိထိန်းသိမ်းခံထားရတယ်လို့လည်းကြေညာချက်မှာပါရှိပါတယ်ခင်ဗျာ။ဒီနိုင်ငံသား9ယောက်ကိုပြန်ပေးဆွဲငွေတောင်းဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွချက်နဲ့ထိုင်းရဲ4ယောက်ရိန်ဂျာလက်နက်ကိုင်လုံခြုံရေးတပ်ဖွဲ့ဝင်1ယောက်နဲ့မြန်မာနိုင်ငံသား1ယောက်စုစုပေါင်းလူ10ယောက်ကိုအရေးယူထားတဲ့အကြောင်းမနေ့ကဇန်နဝါရီလ26ရက်နေ့ဘန်ကောက်ပို့သတင်းမှာရေးသားထားပါတယ်။ဒီနိုင်ငံသား9ယောက်ကိုလာအိုနိုင်ငံမှာလက်ကကောင်းတဲ့အလုပ်တွေပေးမယ်ဆိုပြီးဖျားယောင်ခေါ်ဆောင်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံအရှေ့မြောက်ပိုင်းခရိုင်တစ်ခုကဟိုတယ်မှာတင်ထားခဲ့တာလို့ဆိုပါတယ်ခင်ဗျာ။ဒီရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းကိုမြန်မာနိုင်ငံနေကြာအွန်လိုင်းဝေကြည့်လင်းလေတဲ့ဂိုင်းလေးလက်ထက်ရအောင်ဖျားယောင်ပို့ဆောင်ခဲ့တာမှာအဓိကပါဝင်ခဲ့တယ်လို့တန်တရားရှိတဲ့လူတူဦးကိုတရုတ်ရဲတပ်ဖွဲ့ကထိုင်းအကူအညီနဲ့ဖမ်းဆီးလိုက်ပါပြီခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။ဒါကတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်းကပြောပြသွားတာပါ။ဒီကနေ့ညပိုင်းဒီအစီအစဉ်အတွက်ထုတ်လုပ်ရေးမှုကတော့ကိုစီတူပါရှင်။အသံဖန်းအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Robert Best ပါရှင်။ကျမတို့VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။အားလုံးရှင်လန်းချမ်းမြေကြပါစေ။သရရှင်နေ ဒီလိုလဲကျေးဇူးတင်ပါတယ်ကျမအင်ဂျင်နိုင်ပါ
This program has